Welcome to the Voice of America in Burmese.
မင်္ဂလာပါရှင်မြန်မာတက္ကသိုလ်1380ပြည့်နှစ်တကူးလာဇန်17ရက်2019ခုနှစ်ဧပြီလ15ရက်တနင်္လာနေ့ VOA တန်ရက် VOA American တန်ရက်ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line 2925 32လိုင်းလက်မီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Bamis News ကနေပြီးနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်မကတော့ဆုမြတ်မွန်ပါအမေရိကန်ပြည်ထောင်စုမှဒီနေထိုင်ခွင့်အထောက်အထားလက်မှတ်မရှိသူတွေကိုအကာအကွယ်ပေးထားတဲ့မျိုးတွေစီကိုတရားမဝင်ရောက်လာသူတွေပို့ဖို့စဉ်းစားနေတယ်လို့အင်ဂျီတော်ကထပ်မံပြောကြားလိုက်ပါတယ်စစ်တပ်အာဏာသိမ်းထားတဲ့ဆူဒန်မှာတော့အာဏာကိုအရသာနဲ့အမြန်ဆုံးပြန်လွှဲပေးဖို့အတွက်ဆန္ဒပြတောင်းဆိုနေကြပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေအနေပေးပါမယ်ရှင
်နောက်ထပ်ဆက်ပြီးတော့နားဆင်ရမယ့်သတင်းလာတွေထဲမှာတော့တကြံအကြနှင့်မနေ့ကမြောက်ဦးမြို့နယ်ဘောင်းထွတ်ကျေးရွာမှာပြစ်ခတ်မှုကြောင့်တဦးသေးတဦးဒဏ်ရာရပေမဲ့စစ်တပ်ကသူတို့မပြစ်တဲ့အကြောင်းညင်းဆိုပါတယ
်။ညဘက်မှာအယူသမားရှိတဲ့တပ်ရဲ့နောက်ဖက်ပေါ့အဲဒီမှာလူကပ်တန်ကြတော့ကျွန်တော်ပြစ်လိုက်ဆက်နေတယ်နောက်ပြစ်တယ်။ပြစ်ပြီးနောက်ပိုင်းမှာကျွန်တော်ပြစ်တဲ့ပြစ်လန်းကြောင်းနဲ့ပြစ်လန်းကြောင်းကတခြားအဲဒီဘောင်းထွတ်ကျေးရွာ
တမရော်သတင်းမှထုတ်ပြန်ရေးအဖွဲ့အတွင်ရေးမှူးဘုံမှုချုပ်ဇော်မင်းထွန်းရဲ့ပြောကြားချက်ဖြစ်ပါတယ်။နိုင်ငံတကာသတင်းတွေပြီးနားဆင်ရမှာပါရှင်။အစိုးရတာဝန်ရှိသူတွေပါတက်ရောက်မဲ့ဝတ်ပြည်နယ်ရဲ့ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားကျင်းပမဲ့ပန်ဆန်းမြို့ရဲ့အကျိုးမြင်ကွင်းကိုလည်းပြောပြမှာပါ။မဟာတကြံအကြံနေအိန္ဒိယကံပေါင်ပေါ်ကအလှဆင်ထားတဲ့ပသိမ်ထီးတွေဖြုတ်ယူခဲ့ကြတဲ့လောက်ရပေါ်သုံးသက်ချက်နဲ့အတူတကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်။
အမေရိကန်ပြည်ထောင်စုမှနေထိုင်ခွင့်အထောက်အထားလက်မှတ်မရှိသူတွေကိုအကာအကွယ်ပေးထားတဲ့မျိုးတွေစီကိုတရားမဝင်ရောက်လာသူတွေပို့မယ်ဆိုတဲ့သမ္မတဒေါ်နယ်ထရန့်ပြောကြားထားတဲ့အတိုင်းအိမ်ပြည်တော်ကလည်းတနင်္လာနေ့ကထပ်ပြီးတော့ပြောလိုက်ပါတယ်။နေဆက်မှာဖြစ်နေတဲ့ပြဿနာကိုဒီမိုကရက်တွေဘက်ကအတိအမှတ်ပြုဖို့ညှဉ်းဆန်နေမယ်ဆိုရင်နီလန်အားလုံးသုံးဖြည့်ရှင်းဖို့စဉ်းစားနေတယ်လို့အင်ပြူတော်ပြောခွင့်ရဆာရာဆန်ဒက်စ်က Fox သတင်းဌာနရဲ့ Fox News Sunday ဆိုတဲ့အစီအစဉ်မှာပြောခဲ့တာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုဒီမိုကရက်တွေအမြန်ဆုံးမပြင်ဘူးဆိုရင်ရာဇဝတ်ဂိုင်းသားတွေ၊မူရစ်မှန်ခိုတွေပါတဲ့ရာဇဝတ်မှုကျူးလွန်သူမျိုးစုံကိုအမြန်ဆုံးလက်ခံရလိမ့်မယ်လို့ဒမရာထရမ်ကစနေနေ့ကတွစ်တဲ့လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။တရားမဝင်ရောက်လာသူတွေကိုနေဆက်ကနေအဲ့ဒီမျိုးတွေကိုပို့ဆောင်ဖို့ကုန်ကျစရိတ်ကိုလွှတ်တော်ကခွင့်ပြုမထားဘူးလို့အမိမြေလုံခြုံရေးဌာနကတော့ပြောကြားပါဗျ။အဲ့ဒီလိုပို့မယ်ဆိုရင်မလိုအပ်တဲ့တာဝန်ကြီးတွေရှိလာလိမ့်မယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်တပ်ဖွဲ့ ICE ကလည်းပြောကြားထားပါဗျ။အထောက်အထားစာရွက်စာတမ်းမရှိသူတွေကိုအရေးယူနေရပြန်ဖို့မခံရအောင်လို့ပြည်ထောင်စုအစိုးရဥပဒေတွေကနေအကာအကွယ်ပေးထားတဲ့မြို့တွေကို Sanctuary မြို့တွေလို့အမေရိကန်မှာတင်စားပြောပါတယ်။ California ပြည်နယ်အပါအဝင်ဒီမိုကရက်ထောက်ကန်သူအများစုရှိတဲ့ American မြို့ပေါင်းရာနဲ့ချီကမက္ကဆီကိုနယ်စပ်ကနေဝင်လာတဲ့တရားမဝင်နိုင်ငံပြောင်းသူတွေကိုလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်တပ်ဖွဲ့ ICE နှိမ်နင်းမှုမခံရအောင်လို့အကာအကွယ်ပေးမယ်လို့ပြောကြားထားကြပါတယ်။
အစ္စလာမ်ဘာသာဝင်အမေရိကန်အောက်လွှတ်တော်အမတ်အီလ်ဟန်အိုမာက2000ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်မှုနဲ့ပတ်သက်လို့သူပြောဆိုခဲ့တဲ့သဘောထားမှတ်ချက်ကိုသုံးပြီးသမ္မတဒေါ်နယ်ထရမ့်က Twitter မှာပြန်တင်ခဲ့တဲ့ဗီဒီယိုကြောင့်သူ့ကိုလှုပ်ကြံမယ်ဆိုတဲ့ချင်းယောက်တာတွေတိုးပြီးတော့ရင်ဆိုင်နေရတယ်လို့ပြောလိုက်ပါတယ်။သူ့ပေါ်အသက်အန္တရာယ်ချင်းယောက်တာတွေဟာသမ္မတထရမ့် Twitter ကတင်လိုက်တဲ့ရေးသားချက်တွေကိုတိုက်ရိုက်ကူကားပြီးချင်းယောက်တာဖြစ်တဲ့အကြောင်းတနင်္ဂနွေနေ့ကညညာချက်ထုတ်ပြန်ပါတယ်။ဒီကရဲလာက American Islamic ဆက်ဆံရေးကောင်စီမှပြောခဲ့တဲ့သူရဲ့ပြောဆိုချက်ကိုကောက်နှုတ်ပြီးတော့စက်တင်ဘာ17ရက်တိုက်ခိုက်ခံရမှုနဲ့အတူဝေဖန်ထိုးနှက်တဲ့ဗီဒီယိုကိုသမ္မတထရမ့်ကတင်ခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းလက်ရအစွန်းရောက်တွေရဲ့အမုန်းတရားနဲ့အကြမ်းဖက်မှုတွေပိုတိုးလာနေတဲ့အကြောင်းနဲ့ဒီလိုဖြစ်အောင်သမ္မတထရမ့်ကအားပေးအမြောက်လုပ်နေတာတွေကိုလစ်လျူရှုထားလို့မရတော့ဘူးလို့လည်းပြောပါရယ်။သမ္မတအင်ဂျီရောကတော့သမ္မတထရမ့်ဟာအမုန်းတရားတွေတိုးလာအောင်အဘိအမြောက်လုံနေတဲ့ဆိုတဲ့ဆွဆွဲချက်နဲ့အစ္စလာမ်ဘာသာကိုမုန်းနှီးကြောင်းရွံ့နေသူဖြစ်တဲ့ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆုပ်ထားပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးနဲ့ပတ်သက်ပြီးတော့အမတ်တရရေးသားချက်တွေသဘောထားအမြင်တွေမှာအထူးအလေးနဲ့ထားဖို့လိုပြီးသမ္မတထရမ့်ရဲ့အယ်လန်အိုမာကိုဝေဖန်ထားတဲ့ Twitter စာမျက်နှာပေါ်ကဗီဒီယိုကိုဖယ်ရှားပေးဖို့လည်း down so late by
ရုရှားဝင်နောက်ရှမ်းမှုနဲ့ပတ်သက်တဲ့အစီရင်ခံစာကိုရှင်းနေကြောက်ကအခုရပ်ပိုင်းလူသိရှင်ကြားထုတ်ပြန်မှုရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကတော့သူ့ဘက်ကအမှားတစုံတရာမလုပ်ခဲ့တဲ့အတွက်အပြစ်ကလွတ်တယ်လို့ထပ်မံပြောကြားခဲ့ပါတယ်အထူးဆောင်ရည်မှုရောဘတ်မော်လာရောမော်လာထုတ်ပြန်တဲ့အစီရင်ခံစာကိုအခြေခံပြီးကောက်ချက်ဆွဲထားတဲ့ရှင်းနေကြောက်ဝီလျံဘားကပါရုရှားနဲ့ပူးပေါ နေတဲ့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကလုပ်ခဲ့တာလို့ဓမ္မရကဒီနေ့ Twitter ပေါ်မှာရေးတာပါအထူးစုံစမ်းရေးမှုမော်လာရဲ့စာမျက်နှာ400လောက်ရှိတဲ့အစင်ခန်းစာတွေကအချို့တစ်ချက်တွေကိုရှင်းနေချုပ်ဘားကဖယ်ရှားပြီးတော့အခုသတင်းပတ်ထည့်လူသိရှင်ကြားထုတ်ပြန်မယ်လို့ဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကမျှော်လင့်နေကြပါတယ်ရှင်းနေချုပ်ဘားကစာမျက်နှာ၄မျက်နှာအနှစ်ချုပ်ထုတ်ပြန်ခဲ့တာမှာတော့ထရမ့်အောင်နိုင်ရေးတာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းကြံစီခဲ့တယ်လို့ပြောနိုင်လောက်တဲ့အထောက်အထားမတွေ့ရတယ်လို့တရားစီရင်ဆောင်ရွက်မှုတွေမှာထရမ့်ကတားဆီးဟန်တားခဲ့သလားဆိုတဲ့အပေါ်အထူးစုံစမ်းရေးမှုမော်လာကအပြစ်မရှိဘူးလို့လည်းပြောမထားဘူးလို့ကောက်ချက်ချထားပါတယ်။ဒါကြောင့်အစီရင်ခံစာကိုအပြည့်အဝထုတ်ပြန်ဖို့အတွက်လွှတ်တော်အမတ်တွေကတောင်းဆိုနေကြတာဖြစ်ပါတယ
်။ဆိုရနိုင်ငံကာတူးမျိုးကဆိုရစစ်ထာနယ်ကျုပ်အပြင်ဘက်မှာထိုင်သွေးမောက်နေကြတာကိုဖြူခွဲဖို့ကြိုးပမ်းတာတွေရှိလာတာကြောင့်ထောက်ခံသူတွေအနေနဲ့လာရောက်စုဝေးကြဖို့ကိုဆန္ဒပြပွဲကိုဥဆောင်သူတွေကဒီနေ့မှလုံးစွာစီရင်ခဲ့ကြပါတယ်ဒီတော်လန်ရေးကိုကာကွယ်ဖို့အတွက်ဆူဒန်ပြည်သူတွေအနေနဲ့ထိုင်သပိတ်ဆန္ဒပြတဲ့နေရာကိုလာရောက်ကြဖို့တောင်းဆိုတယ်လို့ဆန္ဒပြပွဲကိုဥဆောင်သူတွေကကြေညာချက်ထုတ်ပြန်ထားပါတယ်ဒါပြင်ဆန္ဒပြတဲ့သူတွေကတမအိုမာအယ်ဘာရှားကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်အရကအစိုးရကိုအာဏာချက်ချင်းပြန်လွှဲဖို့ကိုဒီဆန္ဒပြတဲ့သူတွေဘက်ကတောင်းဆိုထားပါတယ်မနေ့တနင်္ဂနွေနေ့ကတော့တိုင်းပြည်ကိုဥဆောင်နိုင်အောင်ကူညီတဲ့အနေနဲ့သူတို့အနေနဲ့ရသားဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကိုဖွဲ့စည်းပေးသွားမှာဖြစ်ကြောင်းဒါပေမဲ့တမနာနေရာအတွက်တော့ရသားတအုပ်ကိုရွေးချယ်သွားမှာမဟုတ်ဘူးဆိုပြီးတော့ဆူဒန်စစ်ကောင်စီကပြောပါတယ်ဆန္ဒပြပွဲတွေကိုတားဆီးရပ်တန့်သွားမှာမဟုတ်ဘူးလို့လည်းဆူဒန်စစ်တပ်ရဲ့ပြောခွင့်ရကပြောပါတယ်ဆန္ဒပြတဲ့သူတွေအနေနဲ့ဒီကြေညာချက်အပေါ်မှာလက်ခံချိန်နဲ့နိုင်မလားဆိုတာကတော့အခုချိန်ထိမသိရသေးပဲဖြစ်နေပါတယ်ဒါပြင်စစ်ကောင်စီအနေနဲ့တိုင်းပြည်ရဲ့အာဏာကိုချင်းချက်မရှိအမြန်ဆုံးလွှဲပြောင်းပေးဖို့ကိုဆန္ဒပြတဲ့သူတွေဘက်ကတောင်းဆိုထားပြီးတော့သူတို့ရဲ့တောင်းဆိုချက်တွေကိုမရမချင်းနောက်ထပ်ဆန္ဒပြတာတွေကိုလှုပ်သွားမယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တုံညာလိုင်းဒိုမီတာ25 kHz 1783တုံညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။နယ်လာနေညဘက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်ဂျပန်နိုင်ငံမှာ2012ခုနှစ်ကဒီငရင်တန်နဲ့ဆူနာမီတန်းကြောင့်ပျက်စီးခဲ့တဲ့ဖူကူရှိမားကနျူကလ িয়ার ဓာတ်ပေါင်းပို3ခုတည်းကတခုရဲ့လောင်စာချောင်းတွေကိုဖယ်ရှားတဲ့လုပ်ငန်းတွေစတင်နေပါပြီ။အမှတ်3ဓာတ်ပေါင်းပိုရဲ့အေးအေးခံရေခံတွေကနေအသုံးပြုထားပြီးသားနဲ့အသုံးမပြုရသေးတဲ့လောင်စာချောင်းတွေကိုစတင်ဖယ်ရှားနေပြီလို့တက်ကိုလျှက်စစ်ဓာတ်အပိကုမ္ပဏီကပြောပါတယ်။ဓာတ်ပေါင်းပိုတွေကလောင်စာချောင်းပေါင်း966ခုကိုဖယ်ရှားဖို့အတွက်အထူးနှစ်နှစ်အထိကိုအချိန်ကြာနိုင်တယ်လို့တက်ကိုကခန့်မှန်းပါတယ်။ဓာတ်ပေါင်းပေါ်ရဲ့မှာဒီရေဒီယိုဓာတ်တတိကြွအစစ်မြင့်နေစေဖြစ်တာကြောင့်မီတာ900လောက်အဝေးမှာရှိနေတဲ့အခန်းကနေပြီးတော့အဝေးထိန်းစက်တွေနဲ့လောင်စာချောင်းတွေကိုဖယ်ရှားရတာဖြစ်ပါတယ်။အမှတ်3ဓာတ်ပေါင်းပေါ်ကလောင်စာချောင်းတွေရှင်းလင်းပြီးသွားရင်တော့အမှတ်1နဲ့အမှတ2ဓာတ်ပေါင်းပေါ်ရဲ့တူလောင်ကန်တွေထဲမှာရှိတဲ့နျူကလ িয়ার လောင်စာချောင်းပေါင်း1000ကိုတက်ကိုကုမ္ပဏီကဖယ်ရှားမယ်လို့မျှော်လင့်ရပါတယ်။လွန်ခဲ့တဲ့၈နှစ်တုန်းကအင်အားပြင်းငရင်နဲ့ဆူနာမီဒီလိုင်းကြီးတွေရဲ့တန်းကြောင့်ဖူကူရှိမားဒါယီချီကျက်စစ်တာအပေးစက်ရုံကဓာတ်ပေါင်းပို3ခုထိခိုက်ပျက်စီးခဲ့တာကြောင့်ဓာတုအစိတ်တက်မဲ့ဘေးကနေရှောင်ရှားနိုင်ဖို့စက်ရုံဝန်ကျင်မှာနေထိုင်သူတောင်းတဲ့ချီဘေးကင်းရာရွှေ့ပြောင်းခဲ့ကြရပါတယ်
။မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်လို့အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုတွေပြန်ဆနိုင်အောင်သူ့ဘက်ကအတက်နိုင်ဆုံးကြိုးစားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီကနေ့ပြောကြားလိုက်ပါတယ်။ဒီကိစ္စညှိနှိုင်းဖို့မြောက်ကိုရီးယားခေါင်းဆောင်နဲ့၄ချိန်မြောက်တွေ့ဆုံဖို့အတွက်သူ့ဘက်ကစဉ်းစားရှိတယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။တောင်ကိုရီးယားကတောင်ကိုရီးယားကဂျာဝန်ဆေးဆက်ပေးနေရတဲ့ဖက်သက်လို့တောင်ကိုရီးယားဆိုရဟာသူ့အခမ်းကဏ္ဍထက်ကိုကြော်ပြီးလုပ်နေတယ်လို့မြောက်ကိုရီးယားကအခုစနေတနင်္ဂနွေရုံးပိတ်ရက်ကပြင်းပြင်းထန်ထန်ဝေဖန်နေတဲ့ဂျာကပဲတောင်ကိုရီးယားသမ္မတကအခုလိုပြောခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ဖြတ်သန်းရေးသဘောတူညီမှုရရှိနိုင်ရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကသမ္မတဒေါ်ထရမ့်ကိုပြီးခဲ့တဲ့သတင်းပတ်ကအီမီတော်မှာလာရောက်တွေ့ဆုံခဲ့ပါသေးတယ်။ ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားစေခြင်းနဲ့မြောက်ကိုရီးယားကအမေရိကန်ဘက်ကတွတ်ချက်မှုနဲ့သဘောထားကိုပြင်မယ်ဆိုရင်တော့သမ္မတ Trump နဲ့နောက်ထပ်ဆွေးနွေးဖို့လိုလားပါတယ်လို့ကင်ဂျောင်အုံကပြီးခဲ့တဲ့ရက်ပိုင်းကပဲပြောကြားခဲ့ပါတယ်ခင်ဗျာ
2019ခုနှစ်ကဖိလစ်ပိုင်နိုင်ငံမာရာဝီမြို့စီးနှင်တိုက်ခိုက်မှုဖြစ်လာအောင်ကူညီခဲ့တဲ့မွတ်စလင်စစ်သွေးကြွခေါင်းဆောင်တည်ဆုံးသွားတယ်ဆိုတာ DNA စစ်ဆေးချက်တွေကအတည်ပြုနိုင်ခဲ့တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောလိုက်ပါတယ်။သူဟာဒေတာရင်းမှာ IS အစွန်ရောက်တွေခြေကုပ်ယူနိုင်အောင်ကူညီတဲ့နေရာမှာအရေးပါသူတယောက်ဖြစ်တယ်လို့လည်းသတ်မှတ်ခံထားရသူပါ။တာဗရမ်မျိုးမှာမလ14ရက်နေ့ကဖိလစ်ပိုင်စစ်တပ်ရဲ့နဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာစစ်သွေးကြွ၄ယောက်တည်ဆုံးခဲ့ပြီးတော့တည်ဆုံးသွားသူတွေကတယောက်က OIDA မာရာဟမ်ဇာဖြစ်တယ်ဆိုတာကိုဒီနေ့စစ်ဆေးချက်တွေကအတည်ပြုနိုင်ခဲ့တယ်လို့ဖိလစ်ပိုင်ပြည်ထောင်စုဝန်ကြီးကပြောကြားခဲ့ပါတယ်။ဟာရမ်ဇာတည်ဆုံးခဲ့တာနဲ့ပတ်သက်ပြီးတော့ဒီနေ့စစ်ဆေးချက်တွေလုပ်ပြီးအတည်ပြုပေးဖို့ဖိလစ်ပိုင်စစ်တပ်ကအမေရိကန်အာဏာပိုင်တွေကိုအကူအညီတောင်းခံခဲ့တာဖြစ်တယ်လို့ AP သတင်းကဖော်ပြပါတယ်။
မဂန်ပြည်အောင်စုတောင်ပိုင်းကနေရှိဘက်ကံယူလန်တချောင်းအင်အားပြည်မုံတိုင်းကြီးရွေရှားသွားနေတာနဲ့အတူတနင်္ဂနွေနေ့ကလေစင်နှမောင်းကြောင့်9ယောက်ထပ်မင်းတည်ဆုံးခဲ့ပါတယ်။နိုင်ငံတောင်ပိုင်းတက်ဆက်ပြည်နယ်ကနေအလာဘားမားပြည်နယ်ထိလေစင်နှမောင်းပေါင်းတရာစင်ကြော်တိုက်ခတ်ခဲ့လို့တည်ဆုံးခဲ့သူ9ယောက်ထက်မှာ3ယောက်ကကလေးတွေဖြစ်ပါတယ်။ပြည်နယ်နဲ့မုံတိုင်းတန်ခံရသူ100ကျော်ရှိပါတယ်။အမေရိကန်တဝမ်းကလင်ခီးစင်ပေါင်း600နီးပါးဖြတ်သိမ်းတာမှမဟုတ်ခီးစင်တောင်လေးကြံ့ကြံ့မှုတွေကြုံခဲ့ရပါတယ်။ဂျော်ဂျီယာပြည်နယ်အဂေါစတာမှာကျင်းပခဲ့တဲ့ Damascus County ရိုက်တိုင်ပွဲလဲလေပြင်းမုန်တိုင်းတန်ရှောင်ရှားနိုင်မှုသတ်မှတ်အချိန်တက်နိုင်ပိုင်းဆွဲပြီးတော့ကျင်းပခဲ့ရပါတယ်။ဒီပွဲမှာတော့ Tiger Woods က5ချိန်မြောက် Master Championship ကိုရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါ။အခုဇက်တိုက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးလူတဦးသေဆုံးခဲ့ရတဲ့ရခိုင်ပြည်နယ်ကပြစ်ခတ်မှုအကြောင်းနဲ့စပါမယ်ရှင်။မနေ့တကြံအကြနေ့မနေ့တုန်းကရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းပြစ်ခတ်မှုတွေကြောင့်ဘောင်းတုတ်ကျေးရွာသားတဦးသေဆုံးပြီးတဦးဒဏ်ရာရခဲ့ပါတယ်။နယ်မြေခံမြမတက်ကပြစ်ခတ်တာဖြစ်ကြောင်းရွာသားတွေကပြောနေပေမဲ့တက်မတော်ဘက်ကတော့သူတို့ပြစ်တာမဟုတ်ဘူးလို့ညင်းထားပါတယ်။ဒီသိဆုံးမှုအတွက်ကြွေးရွာအုပ်ချုပ်ရေးမှုတွေကိုအမှုဖွင့်ပထားတယ်လို့တက်မတော်တာဝန်ရှိသူတွေဘက်ကပြောပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်းကဘောင်းတော့ကြွေးရွာမှာတကြံအကြနေ့မနေ့ပိုင်းကမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင်းရွာသားတဦးသိဆုံးခဲ့ရပြီးနောက်တူကတော့တန်ရာရရှိခဲ့တယ်လို့အကူအညီပေးရေးဖွဲ့ဝင်ကိုအောင်ထွန်းကပြောပါတယ်
။ဘောင်းတော့ရွာဆိုတာကတည်ရင်300000နဲ့300000တည်ရင်တစ်ခုကြားမှာရှိတာပါ။ဘောင်းနဲ့တောင်ဖက်ချမ်းမှာရှိတာပါ။ဘယ်ကောင်းလိုက်လောက်မှသူက460000လောက်ပေါက်တယ်။ပြင်ရင်သူကဟိုကားတွေနဲ့မှလမ်းချောက်ကိုထားရတယ်ပေါ့နော်။အမီးနားမှာရှိတဲ့ရွာတစ်ချောင်းလုံးကိုလမ်းတစ်ချောင်းလုံးကိုဒီပေါက်ပြီးသွားရတာ။အဲ့ဒီချင်းလေးကသူကပြစ်တာကရခဏလေးလျှောက်ပြောင်းဖြစ်တယ်။သူကခင်ဗျားလူကိုဒိတ်ပြစ်တာဟုတ်ချင်မှဟုတ်နေတယ်။သူကထောက်နေရအတိုင်းပြင်းနေမတိုးတစ်ချက်ကြီးတော့တဲ့ပုံစံမျိုးပါ။ပြေသွားတဲ့လူနဲ့တကယ်တဲ့လူကကျတော့သူကတနာရီလောက်မှသူကကြည့်တာကြည့်ရပြေသွားတဲ့လူကတော့တခါတော့အွန်လိုင်းနဲ့ရေသူကအိုးပြီးရနေပြေရော။နောက်တစ်ယောက်ကကျတော့သူကတညာလုံးအိုလေရပြေးနိုင်နေမှာပေါ့။အော်ဘာလို့မလာမကြည့်ရဘူးခင်ဗျဘာလို့လဲဆိုရင်တော့ခနဲ့တန်လေကတရွာလို့မြင်နေရပေါ့ဟိုမနဲ့မိုးလင်းမှာပဲဟိုပြည်လူရှင်များအသင်းကကားနဲ့တွားပြီးပြီးတော့မှသူရှေ့အောင်ရောက်တာအဲ့ဒီမှာသူဒီနေတာပေါ့နော
်ဒီပြစ်ခတ်မှုအတွင်းဘောင်းတော့ကြေးရွာသားဥမောင်ကျော်စိန်တိတ်ဆုံးခဲ့ပြီးလက်ကကြေးရွာကစစ်ပြေးရှောင်နေသူဥကျော်သိန်းကတန်ရပြင်းထန်စွာရရှိခဲ့ပါတယ်ဒီလိုပြစ်ခတ်မှုဖြစ်ပွားပြီးဘောင်းတော့ကြေးရွာသား900ကျော်ဟာလဲဗန်းကြီးရောက်ကထဲမှာစစ်ပြေးတိမ်းရှောင်လာနေရတယ်လို့ကိုအောင်ထွန်းကပြောပါတယ်ဘောင်းတို့ရွာစဉ်ပြစ်ခတ်မှုဟာတမတော်ကပြစ်ခတ်တယ်လို့ဒေသခံရွာသားတွေကပြောဆိုနေပေမဲ့တမတော်သတင်းမှန်ထုတ်ပြန်ရေးဖွဲ့အသွင်းရေးမှူးဘုံမှုချုပ်စုံမင်းထွန်းကတော့မဟုတ်မှန်ကြောင်းအခုလိုပြောဆိုပါတယ
်။ညဘက်မှာအကြီးကမှရှိတဲ့တပ်ရဲ့နောက်ဖက်ပေါ့အဲဒီမှာလူကတန်ကြတော့ကျွန်တော်ပြစ်လိုက်ဆက်နေတယ်နောက်ပြစ်တယ်ပြစ်ပြီးနောက်ပိုင်းမှာကျွန်တော်ပြစ်တဲ့ပြစ်လန်းကြောင်းနဲ့ပြစ်လန်းတော့ကတခြားအဲဒီဘောင်းတို့ရွာတခြားပါဗျ။နောက်တစ်ခုကတော့အဲဒီဘောင်းတို့ရွာထဲမှာကျွန်တော်ပြစ်ပြီးတော့မှခဏတန်ဆောက်ဆက်ကြားတယ်ကြပ်ပြီးတော့နောက်ပိုင်းမှာရွာလေးကြီးရတဲ့မျိုးစီကိုအုပ်ချုပ်ရေးမှူးကတပ်ကိုဖုံးကတ်တယ်ပြောတယ်။တယောက်ခံရတယ်တယောက်ပေးတယ်ဖုံးကတ်တယ်ပြောတယ်။အဖုံးကတ်တယ်ပြောပြီးနောက်ပိုင်းမှာကျွန်တော်တပ်ကနေသွားရောက်ဖြစ်ခဲ့တယ်။ဖြစ်ခဲ့ရမှာရွာလေးကြီးကမတွေ့တော့ရွာအုပ်ချုပ်ရေးမှူးလည်းမတွေ့တော့
။ဘောင်းတို့ကြေးအပြင်ပြစ်ခတ်စီဆုံးမှုအတွက်တပ်မတော်ကလည်းကြေးရွာအုပ်ချုပ်ရေးမှူးတွေကိုအမှုဖွင့်ထားတယ်လို့ဘုံမှုချုပ်စုံမင်းတို့ကဆက်ပြောပါတယ
်။ကျွန်တော်အမှုဖွင့်ထားတဲ့ဆိုတော့အဲဒီရွာလေးကြီးကမတွေ့တဲ့ကြောင့်မလို့ဒီရွာလေးကြီးနဲ့ပတ်သက်ပြီးလည်းကျွန်တော်အုပ်ချုပ်ရေးမှူးနဲ့ပတ်သက်ပြီးလည်းကျွန်တော်အမှုဖွင့်ထားတယ်ပေါ့။
ဒီခိုင်ပြည်နယ်တွင်းစီရေးသိမ်းမှနေစေချင်နေကြောင်းစစ်တွေမြောက်ဦးကြောက်တော်စားတဲ့မြို့နယ်တော်များများမှာတကြမ်းကြီးကစားတဲ့မန္တပ်ပြော်ပွဲတွေမရှိတော့ပဲဖျားကြီးတပ်ဖွဲ့ပွဲလောက်ကတည်းကကျင်းပခဲ့ကြပါတယ်။ဒီခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်းမှာမြမကမ္မတော်နဲ့ရခိုင်တပ်တော်အေအေတို့ကြားပိုက်ပွဲတွေရက်ဆက်ဆုတ်ဆုတ်လို့ဖြစ်ပွားနေပြီး တိုက်ပွဲတွေအတွင်းအရသာတွေပေါ်မှာထိခိုက်မှုတွေများပြားနေပါတယ်။ပြီးကြတဲ့ဧပြီလ10ရက်နေ့ကမြဝမြို့ကရဲတပ်ရင်းတိုက်ခိုက်ခံရပြီးနေမြရှင်းလင်းရင်းလှုပ်ဆောင်မှုအတွင်းမှာလက်ကရွာသား28ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့ပါတယ်။ဒီဖမ်းဆီးခံရွာသားတွေရဲ့နောက်ဆုံးအခြေအနေကိုမကြားသိရသေးဘူးလို့လက်ကကြေးရွာအုပ်ချုပ်ရေးမှူးဦးအောင်တန်းမြင့်ကပြောပါတယ်။မင
်းတို့ကြားဖို့ခင်ဗျာတို့ဒီမှာရှိတယ်ဒီမှာထားတယ်ဆိုတာမင်းတို့ကြားဖို့လိုက်တဲ့မှာကြားတယ်။ဒါပေမဲ့ဒီကြားလို့မသိရသေးဘူးခင်ဗျာ။
သမတော်တရင်မှာထုတ်ပြန်ရေးဖွဲ့တွင်မူဘုံမှုရုပ်စုံမင်းထုံးကတော့ဖန်စီထားတဲ့တူတွေကိုစစ်ဆေးနေစေလို့ပြောပါတယ
်။ဒီလိုတော့ကျွန်တော်ကစစ်ဆေးတော့မရှိသေးဘူး။တချို့ဆက်ဆက်ကလေးတွေလည်းကျွန်တော်ပြန်ပြီးပေါ်ထုတ်ရမယ်။တို့ပြည်ဟာတရင်အပြည့်စုံတော့ကျွန်တော်မထုတ်ပြန်နိုင်သေးဘူ
း။လက်ရှိလက်ကရသောသဆောင်ကျော်ဟာအနီးနားဝန်းကျင်ဖြစ်တဲ့တင်းထိန်ကန်ဝက်လှစတဲ့ရွာတွေမှာစစ်ပီးတင်းချောင်နေရပါတယ်။လက်ရှိရခိုင်ပြည်နယ်တွင်သမတော်နဲ့အီအီတို့ဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွေတွင်အရသာရီပေါ်မှာပြင်းမထားတိုက်ခိုက်မှုတွေများလာနေလို့ဒေသခံတွေစိုးရိမ်စိတ်တွေတိုးပွားနေပါတယ်။ဒီလိုစစ်ရေးသိမ်းမှမှုတွေကြောင့်တိုက်ပွဲဖြစ်ပွားရဒေသကရွာသား3000ခန့်ဟာစစ်ပေးသိမ်းဆောင်နေရတယ်လို့အကူအညီပေးဆောင်ရေးမှလည်းကန့်သတ်တမ်းမြစ်ခံနေရတဲ့အတွက်နေထိုင်စားသောက်ရေးမှခက်တွေ့နေတယ်လို့စစ်ရှောင်းအကူအညီပေးရေးဖွဲ့တွေကပြောပါတယ်ခင်ဗျာ။
နိုင်ကုန်းအိမ်ပြောပြသွားတာပါရှင်။အခုဝါပြည်ငင်းချမ်းရေး230ပြည့်ဘက်ကိုလည်းအလှည့်ပေးပါမယ်။ဝါပြည်နယ်ငင်းချမ်းရေ230ပြည့်အခမ်းအနားကိုပန်ဆန်းမြို့မှာဧပြီလ16ရက်ကနေ18ရက်နေ့ထိ2ရက်ကြာကျင်းပတော့မှာပါမြန်မာအစိုးရတာဝန်ရှိသူတွေပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အထူးဖိတ်ကြားထားတဲ့ဧည့်သည်တော်တွေတက်ရောက်မှာဖြစ်ပေမဲ့နိုင်ငံခြားတန်တမန်တွေနဲ့နိုင်ငံခြားသတင်းတောက်တွေကတော့မြန်မာအစိုးရစီကခွင့်ပြုချက်မရလို့တက်ခွင့်မရကြဘူးလို့ဆိုပါတယ်နှစ်ပတ်လည်ပွဲပြင်ဆင်မှုအခြေအနေတွေနဲ့ပတ်သက်လို့ပန်ဆန်းမှာသတင်းယူဖို့ရောက်နေတဲ့ VOA သတင်းတောက်ကိုမိုးစော်ကိုမေးကြည့်တဲ့အခါမှာသူကအခုလိုစပြောပါတယ်
ကျွန်တော်တို့တန်ဆောင်းရောက်ပြီးတဲ့အချိန်မှာတော့တမျိုးလုံးဝလှုပ်ရှားနေတယ်ဗျာ။အခြားနေရဆိုတာဒီ GDPS ရပေါ်လေးဘတ်ဒီနယ်တိကျနေတဲ့တော့ပကလည်းဒီလိုဒီစီရေးနေချင်တာလေးဒီခန်းသားဆဲမှာပြမဲ့ဒီဟာစီးပြအခန်းထဲကလေ့ကျင့်တာလည်းနေရတယ်။နောက်ဒီမှာရှိတဲ့တန်ဆောင်းတွေအားလုံးပေါ့လေ။အားလုံးကလည်းဒီအကအဖွဲ့တွေပါနေတဲ့ကပ်ပြဆက်နေလို့ကျတောင်းနေချီပြီးတော့လာတဲ့အနေထားကိုတွေ့နေတယ်
လုံကြုံရေးအခြေအနေကပဲဗျာဘလို့ရှိသလဲလုံကြုံရေးတင်းကျပ်ထားတာတွေပါလိမ့်များတတိထားမိတာရှိသလားခင်ဗျာ
ကျွန်တော်လာတဲ့လမ်းတစ်ချောင်းမှာဒီတော့ဒီအဝင်ခွဲတွေအားလုံးကိုဒီပြင်းပြပြစစ်ဆေးတာမျိုးတွေပြရတယ်ပေါ့ဆက်ဆိုင်ရပြီးတော့အခြေအနေကိုမေးကြည့်တဲ့အခါမှာလည်းဒီလုံကြုံရေးညာကတော့သူချက်ချာပြဿနာမရှိဘူးဆိုတာမျိုးပြရပါတယ
်ဆိုတော့ကိုမိုးစောပြောတဲ့အထက်မှာပါသွားတဲ့ဒီလူတွေလည်းအများကြီးရောက်နေကြတာပေါ့နော်တောင်းချီပြီးတော့ဆိုတော့အစိုးရဘက်ကအပါအဝင်ပေါ့လေနိုင်ငံရေးပါတီတွေနဲ့တခြားတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘယ်သူတွေကိုဖိတ်ထားတယ်လဲဘယ်သူတွေတက်ကြမယ်လို့များသိထားတယ်လဲခဏ
ဟုတ်ကဲ့ကျွန်တော်ကကျွန်တော်သိထားဆိုရင်တော့ဒီအစိုးရဘက်ကဆိုလို့ရှိရင်ကျွန်တော်တို့အစိုးရကိုယ်တိုင်အဖွဲ့နဲ့ဆိုရင်အစောပိုင်းမှာတော့ဒီဒေါ်ဆန်းစီဒီလေနိုင်ငံတော်အတိုင်းအတာပုံကိုစက်မယ်ပါလို့တင်းနေကြားခဲ့ရတယ်ပေါ့လေဒါပေမဲ့အခုနောက်ပိုင်းကြည့်ရတဲ့အချိန်ကတော့ဒီအစိုးရကိုယ်စားလှယ်ကိုဒီအလိမ္မာနဲ့လူမျိုးကြီးချက်ကြီးနဲ့ဒီပြည်သူအားဝန်ကြီးဌာနဝန်ကြီးဦးသိန်းစုဦးတော်ပြီးတက်မယ်လို့ကြည့်ရပါတယ်။နောက်အဲ့ဒီအချိန်မှာဆိုရင်ချင်းရင်းချင်းကော်ဖီဒီကောက်ဦးသိန်းကျော်လည်းလာမယ်။နောက်ဒီနေရတော်တိုင်းပြည်ခံရုံးဝန်ကြီးဌာနကနေကျန်းမှုတွေဦးစော်ဖြည့်။နောက်ဒီမြေသားပြည်နယ်ပြည်ညိုင်းနဲ့ရင်းချင်းဘူဌာနကဦးမျိုးစော်ဦး။နောက်ဒီဆက်ပြီးလည်းစီအောင်ဖော်တာလုံနေဝန်ကြီးတော်လေးသူတို့ကဒီ16ရက်နေ့မှာတရားဖို့ရှိပါမယ်။ဒီလိုလာမှာကတော့ဒီလိုဒီကျန်းပုံကနေဒီစင်းတရားရင်လာမယ်။ဆက်ချောင်းနေဒီကအိတ်ပဲ။အိတ်ရောဆက်ခွန်နေနေခိုင်းတာတစ်ဖက်ရှိလို့ပြရပါလို့ရ။တိုင်းပန်းလက်နဲ့ခိုင်းအဲ့ဒီဆက်တာတော့ကျွန်တော်တို့ပြရတော့ဆိုလို့ရှိရင်ပြရတော့ပါမယ်။ကချင်းနောက်ဒီမျိုးသားဒီရင်ပါလေ၊ KMD ပါမယ်၊ KMD ပါမယ်။နောက်မြန်မာပြည်ပါတီပါမယ်။နောက်ရှမ်းက SSPP ပါမယ်။now to the EDS the BDC are the zona center set now the EDS can center now PNL the AM law table new query then now ရောက်နေပြီပြပါတယ်ဗ
ျဟုတ်ကဲ့ခင်ဗျဟိုသတင်းမီဒီယာတွေရောဗျတော်တော်များများရောက်နေတယ်ထင်တယ်ဆိုတော့သူတို့ကောလွတ်လပ်လပ်သတင်းယူခွင့်တွာလာခွင့်ရှိလားဒါမှမဟုတ်သူတို့ live ပို့ပေးတာတွေပါလိရှိသလားဘယ်လိုပုံစံနဲ့သူတို့သတင်းယူလို့ရပါလဲ
ငငင်ပြသားကြီးလာဖို့မှာတော့ဒီဟာဒီမှာအကန့်တိုက်ရှိရလို့ကြားပါတယ်ခင်ဗျာဒီ physical solution ဒီ EU ကဒီ business secure လောက်လာဖို့ပြင်ဆင်ထားရရှိရစီတဲ့အနေနဲ့ဒီလိုဒီဝါစစ်ဆိုင်ရုံးဘက်ကနေကြားရတယ်နောက်အဲ့ဒီကိုယ်လာမဲ့ကိစ္စမှာကျွန်တော်မြန်မာပြည်အနေနဲ့တိုင်းဝန်ကြီးဌာနအနေနဲ့ဥပဒေနဲ့ရလို့ဒီလိုမလာဘူးလို့လည်းကျွန်တော်ပြရပါတယ်ခင်ဗျာ ဒီတစ်ခါတော့ကျွန်တော်ဒီနိုင်ငံသားသတင်းထုတ်တွေလာဖို့ပြချတယ်ဒီကျွန်တော်များတော့လာဖို့ပြချနေတယ်ခုတည်းမရဘူးဆရာပါဗျာဒါပေမဲ့ကျွန်တော်တို့ဒီဟိုမှာတော့ပန်းစမ်းနေတာဒီတိုင်းနဲ့မှာဆိုရှင်နိုင်ငံသားသတင်းတော့ခေါင်းရောက်ရှိရလောက်ကိုသိရတယ်သိရတော့ဒီကြုံငါးရဲ့ဟာကတော့လာဦးဘက်ကနေပြင်ဝင်လာနေစီးပြီးနေရပါဗျာ
ဝါဒီအခုလိုနေတုံးတဲ့ပြီအခါနာလုံနေတဲ့အချိန်မှာဒီအဆိုရတာဝန်ရှိတဲ့သူတွေဒေါန်ဆန်းစုကြည်မတက်ပြီမဲ့လဲတာဝန်ရှိတဲ့သူတွေတက်တယ်လို့ပြောလို့ရတာပေါ့နော်။နောက်တိုင်းရင်းသားလည်းနိုင်ငံအဖွဲ့အစည်းတချို့လည်းတက်ကြမယ်လူတွေလည်းစိတ်ဝင်စားစောင့်ကြည့်နေကြတယ်သတင်းမီဒီယာလည်းလာကြတယ်ဆိုတော့ဒီဟာကဟိုငင်းချမ်းရေးတနင်္ဂနွေလုံးတိုင်းတာ NCA လိုမျိုးငင်းချမ်းရေးကိစ္စတွေအပြစ်ခတ်ရစေကိစ္စတွေကိုဘယ်လောက်များအထောက်အကူပြုမလဲ
အဲ့ဒီအတွက်ကိုပြောကြဆိုကြတာတွေရှိလာနိုင်သလားဒီပွဲမှာပေါ့နော်ဟုတ်ကဲ့အဲ့ဒီအပိုင်းမှာဒီလက်ရှိချိန်ရတဲ့ဘောလေဒီငွေကြေးလုပ်ငန်းစဉ်တွေပတ်သက်ပြီးတော့ဆောင်ရွက်နေတဲ့ပုံစံတွေလည်းတာဝန်လာမယ်ဆိုတော့ရှင်လူ့နိုင်ငံအနေအထားလည်းရှိကောင်းရှိနိုင်တယ်ဒါမှမဟုတ်ဒီလိုရှင်ရတဲ့ဒီလိုမျိုးဒီငွေကြေးရှင်လူ့နိုင်ငံကိစ္စတွေကတော့ကျွန်တော်တို့ NRPC
ပန်းဆိုင်ကိုရောက်နေတဲ့ VOA ဝိုင်းတော်သားကိုမိုးစောကိုကိုစောဝင်းလိုင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။အခုတကြံအကြံ့နေမြင်ကွင်းကိုအလှည့်ပေးပါရစေ။ဒီကနေ့ကြားရောက်တဲ့မဟာအတာတကြံအကြံ့နေမြန်မာတိုင်းနိုင်ငံမြန်မာနိုင်ငံတော်ဝန်ရေးသပင်ပွဲတော်ဆင်ရင် နှွဲပျော်နေကြတဲ့အချိန်ဒီနှစ်ရထူးခြားချက်ကတော့လမ်းလျှောက်တကြံပွဲတော်တွေကိုရန်ကုန်မြို့မန္တလေးမြို့နဲ့မြို့ကြီးတော်တော်များများမှာဆင်နွှဲကြတာဖြစ်ပါတယ်။ဒီနှစ်ရန်ကုန်အင်းရကံပေါင်းလမ်းလျှောက်ပွဲတော်မှာတော့အလှဆင်ထားတဲ့ဖန်တီးမှုတွေဖြည့်ဆည်းခံခဲ့ရတဲ့အပေါ်မှာတကြံပွဲတော်နှွဲပျော်သူတွေကြားစိတ်နှောက်ယှက်ဖြစ်ကြရပါတယ်။ဒီလိုအများပြည်သူအတွက်ပျော်ရွှင်အောင်ဖန်တီးထားတာတွေကိ တင်ပြထားပါတယ်ရှင်
ဒီနေ့မြမရိုးရအတာတကြံကာလာရေကစားကြချိန်မှာတော့ရန်ကုန်မြို့တော်မှာလည်းလမ်းလျှောက်တကြံကို300-300ခွဲပြီးစုလီလမ်းလျှောက်တကြံ၊မြကျွန်းသာလမ်းလျှောက်တကြံနဲ့ပြေလန်းအေးရကံပေါင်းပေါ်မှာလမ်းလျှောက်တကြံကျင်းပကြပါတယ်။ဒါပေမဲ့လို့ဒီကနေ့ကြာရောက်တဲ့မဟာအတာတကြံအကြက်နေမှာတော့ရန်ကုန်မြို့အေးရကံပေါင်းမှာပသိမ်ထီတွေပရောက်ပန်းကတ်တွေနဲ့အလှဆင်ထားတာကိုလူငယ်တချို့ကအပျော်လွန်ပြီးဖြုတ်ယူကြတဲ့အပေါ်မှာတော့လမ်းလျှောက်ပွဲကိုလာခဲ့တဲ့အများပြည်သူစိတ်မချမ်းမြေ့ဖြစ်ခဲ့ရပါတယ်။အနာဂတ်လူငယ်မျိုးဆက်တွေအနေနဲ့မြမရိုးရယဉ်ကျေးမှုအစီအလာတွေကိုထိန်းသိမ်းကြဖို့လိုသလိုအများပြည်သူနဲ့ပတ်သက်တဲ့ပြည်သူနီတိကိုလည်းသိရှိကြဖို့ကတော့အဓိကကပညာရေးစနစ်ဖြစ်ပြီးတော့လူမှုပတ်ဝန်းကျင်ကောင်းဖြစ်ဖို့လည်းလိုတယ်လို့မြမစေရောင်ကိုရက်ကဒေါ်ဒေဝီတန့်စင်ကအခုလိုအကြံပြုပါတယ
်။လူငယ်ဆိုတာကတော့ဒါတော်လေးတို့အပါအဝင်ပေါ့ခက်အဆက်ဆက်ပါဒီခက်ရေးစီကြောင်းကတော့ကဘာနဲ့ဒါပြောင်းလဲနေတာပေါ့နော်။အဲ့တော့အဲ့ဒါတွေကိုတော့နားလေသိနိုင်တယ်เนาะဒါပေမဲ့ကိုယဉ်ကျေးမှုကိုเนาะဖြတ်လို့ဖြတ်စီးပေါ့เนาะအဲ့ဒါကတော့မလုပ်တဲ့မူလေဘာဖြစ်လို့လဲဆိုတော့နိုင်ငံတိုင်းမှာနှစ်ကူးတယ်ကမ္ဘာနှစ်တကူးဆိုတာရှိတယ်တနိုင်ငံတနိုင်ငံရဲ့သူ့ရဲ့ရိုးရဓလေ့เนาะဒါတွေကိုတော့အစိုးရအပါအဝင်ပေါ့ပြည်သူလူထုอ่ะပါเนาะအဲ့ပြည်သူလူထုရဲ့မှာမှလူငယ်တွေကထိမ့်သိမ့်သွားဖို့အရေးကြီးတယ်ဒီနိုင်ငံတစ်ခုရဲ့အစိုးရမှာရောပြည်သူလူထုမှာရောအထူးသဖြင့်เนาะဒီဗမာပြည်ကိုဆက်ပြီးတည်သွားမဲ့လူငယ်တွေမှာရောတောင်းရှိပါတယ်လို့နော်တော်လေးအဲ့ဒါလေးပြောချင်ပါတယ
်ဒီအများပြည်သူအတွက်ပျော်ရွှင်အောင်ပေါ့နော်ဒီဖန်တီးပေးထားတဲ့နေရာလေးတွေဖြတ်စည်းတာမျိုးတွေရှိတယ်ပေါ့ဆိုတော့တချို့ကလည်းဒါကိုအပျော်လွန်ပြီးလောက်တာရှိတယ်တချို့ကျတော့လည်းဒီဟာကဒီလိုဖြတ်စည်းလိုက်တဲ့အတွက်သူတို့မှဒါကိုဆက်ရခေါင်းမဲမသိဘူးပေါ့နော်အဲ့လိုနီတိစိတ်မျိုးဖြစ်အောင်ရောတော်လေးဘလို့များဟောသူတို့အကြံပေးချင်တာရှိပါလဲရှင
်အဲအဲ့ဒါကတော့ခု generation gap ပေါ့အသက်အရွယ်အဖြစ်ပေါ့ဒေါ်လေးတို့ဖြစ်တည်ဖြတ်တန်းလာတာမှာအเจ้าနေမှာပြည်သူနေပြည်ဆိုတာပြတယ်နောက်တော့ဒီလူငယ်တွေကိုရက်ွက်ကရောเนาะအเจ้าရောက်ရင်လည်းအเจ้าကဆရာဆရာမတွေရောအိမ်ကြရင်မိပါပါတော့တုံးဖလေဝိုင်းချင်းရတာလေเนาะစိတ်လည်းမကောင်းဘူးပေါ့ဒါပေမဲ့ဖြတ်တန်းလာတဲ့ခစ်တွေကပြောင်းနေပြီဆိုတော့လူငယ်တွေကလည်းပြောင်းတာဒါကိုဒေါ်လေးတို့နားလေနိုင်ပေမဲ့မဖြစ်ဖို့ကတော့ဒေါ်လေးတို့ကအခြေခံဖြစ်တဲ့ဒီပညာရေးနဲ့ဒေါ်လေးတို့ထိမ့်သိမ်းမှရမယ်လို့ဒေါ်လေးတို့မြင်ပါတယ
်အခုလိုလူငယ်လူရွယ်တွေနဲ့ပြည်သူတွေကြားပြည်သူနီတိကိုနားလေသဘောပေါက်ဖို့ကတော့ပညာရေး
ဒီစနစ်ကောက်ဖို့အဓိကလိုအပ်တယ်လို့အဲ့ဒီလိုအများပြည်သူတွေစိုက်တဲ့ပစ္စည်းတွေနေရာတွေကိုဖျက်ဆီးလို့စိတ်ရှိသူလူငယ်တွေရဲ့စိတ်ကိုလည်းစမ်းစစ်ဖို့လူတွေလို့ဆရာကြီးတခေကိုရောင်းပိုင်းကိုရက်ကဥထုံးဝင်းကြီးကတုံ့ပြန်ပါတယ်။ဟုတ်ကားလေးဆိုလည်းလို့ဘယ်လိုထိုင်ကုန်နေမှာရှိပါလားရှိမယ်အဲ့ဒါမျိုးတွေဒါနဲ့ဖြစ်သွားတာလို့ဒါလို့အဲ့လိုတွေပေါ့နော်။ဒီတက်ပြီးကြတ ဒီနေ့ကဒီညာပေးမှုတွေပေါ့အဲ့ဒါမျိုးနဲ့ပတ်သက်လို့ညာကြည့်ပြီးဖြစ်စေပေါ့နော်။နောက်ညာကြည့်ပြီးတဲ့ဆိုင်တဲ့နေရာမျိုးတွေတော့ဒီထိုင်းနေဆောင်ဆောင်တက်တဲ့အလေးထားမျိုးကတော့နေစင်းတွေကဒီညာရေးစနစ်ဒီမှာဟိုတောင်းဆောင်တဲ့နေဆိုတဲ့ရောအတွေးမျိုးတွေလေညာရှိအောင်ညာရေးစနစ်မှာထည့်သွင်းတာမျိုးနောက်တစ်ခုကနိုင်ငံသားတယောက်ရဲ့ဟိုတာဝန်ဟိုကျက်ကွက်တာဖြစ်သလိုအဲဒါက
ဒီလိုဒီပတ်စံလေးအဲ့ဒီလိုဖြစ်တော်တာနဲ့ပတ်သက်လို့အကောင်လုပ်တာလဲပေါ့နော်အဲ့ဒီလိုတဲ့အကြောင်းမျိုးလဲသူတို့ကိုယ်တိုင်သိတော်မလို့ဟိုချပွေးတင်တယ်လို့ထင်တယ်ဒီမှာရိုးရအစီအလာပဲပြည့်ရေးတပြေးပွဲတော်ကိုကလေးတငယ်ပြီးတဲ့အများပြည်သူအတရေကင်းကင်းဆင်ရွဲ့နေအောင်လို့လမ်းလျှောက်တဲ့ကြပွဲတော်တွေကိုကျင်းပလာကြတာဖြစ်ပါတယ်ရှင် မဆုမဆူစည်းတင်ပြခဲ့တာပါရှင်အခုနားဆင်ကြရမယ့်တကြံတေးရဆောင်ကတော့အစိုးရဇော်ဝင်းထွေးရဲ့ဒို့ရီမြူးမဲဆိုတဲ့တခြင်းပဲဖြစ်ပါတယ်နားဆင်ကြရအောင်ပါရှင်
ဆိုတော့ဇော်ဝင်းထွေရဲ့ဒူရီမြူးမဲဆိုတဲ့တကြံတေးတခြင်းကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOE တိချစ်ပြိတ်တဲ့အတွက်လည်းပြောစရာတကြံကာလဖြစ်ပါစေရှင် VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေစာလိုက်ကနေအကြံပေးခြင်းရဲ့တော့ VOE American တံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ95.5ကိုဆက်သွယ်နိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။မြန်မာတက္ကသိုလ် 1380 ကျင်းနှင့်တကူးလာဆန်17ရက်2019ခုနှစ်ဧပြီလ15ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါလိမ့်ရှင်။အခုညပိုင်း9နာရီခွဲကနေ10နာရီထိဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ၊တက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့ 5G အင်တာနက်ဝန်ဆောင်မှုကိုပထမဆုံးစတင်သူပါလို့တောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံလုံးကအခိုင်အမာပြောနေကြတယ်ဆိုတဲ့အကြောင်းတွေကိုနားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေကအခုအရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားပါမယ်ရှင်။မြမစိတ်ကမ်းတွေမှာနိုင်ငံခြားယင်းနှိမ့်နှံသူတွေဝင်ရောက်လာပြီးဒေသတွေမှာပြိုင်ဆိုင်နိုင်မှုရှိလာအောင်စိတ်ကမ်းအာဏာပိုင်တွေအဖွဲ့ရဲ့လုပ်ပုံကိုင်ပုံပြောင်းလဲရမယ်လို့ဆယ်စုနှစ်နှစ်ခုကျော်လုပ်ငန်းတွေ့ကြုံရှိသူကပ္တိန်ဟင်နရီခင်မောင်ကထောက်ပြပါတယ်။မြမစိတ်ကမ်းတွေဒေသတွေနဲ့ရှင်ပြိုင်လာနိုင်ဖို့ယင်းနှိမ့်နှံသူတွေကိုဆွဲဆောင်နိုင်ဖို့ဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်တယ်လဲဆိုတာဟင်ကပ္တိန်ဟင်နရီခင်မောင်နဲ့ဆက်သွယ်မေးမြန်းပြီးမတ်တင်ဂီထိုက်ကစီဝါရေးအစီအစဉ်မှာတင်ပြထားပါရရှင်။မြမစီးပွားရေးတွက်လက်လာစေဖို့စိတ်ကန်းတွေဖွံ့ဖြိုးဖို့ကလည်းအရေးကြီးတယ်လို့ပြောလာတဲ့ကပ္တိန်ဟင်နရီခင်မောင်ကစိတ်ကန်းတွေဖွံ့ဖြိုးရေးအတွက်အမလိုအမရဖြစ်နေပါတယ်။ရန်ကုန်စိတ်ကန်းဟာဒီချက်ပို့ပြီးတော့ကုန်ကြစရိတ်တက်တာနောက်လှုပ်ထုံးလုံနည်းတွေကလည်းစီးပွားရေးလုပ်ကင်သူတို့အတွက်လွယ်ကူသင့်တယ်လို့သူကထောက်ပြတာပါ။ဒီလိုဘာကြောင့်မဖြစ်ရသလဲဆိုတော့ပြုပြင်ပြောင်းလဲရေးမှာမဝင်မရေဖြစ်နေတာလို့သူကထောက်ပြပါတယ်။
ပထမအကြောင်းလောက်အောင်ကကျွန်တော်တို့ဒီရန်ကုန်စိတ်ကမ်းကနေဖြစ်နေတဲ့ပြဿနာဟာကျွန်တော်ဒီ socialism ကနေဖြစ်လာတဲ့ဒီဟာပေါ့နော်အတွေးခေါ်တွေကိုတော်တော်ပြင်ပြရမှာဖြစ်တယ်အတွေးခေါ်တွေကဘယ်လိုဖြစ်နေလဲဆိုရင်ဘယ်သူမှ initiative ပေါ့ကိုယ်ကနေကိုယ်စပြီးတော့မှတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအထူးသဖြင့်စိတ်ကမ်းကအာဏာပိုင်ကရှိတဲ့ပုဂ္ဂိုလ်တွေကကိုယ့်ရဲ့ initiative နဲ့ကိုယ်လုပ်ဖို့မှအားနည်းမှုတွေအများကြီးရှိတယ်မလုတ်တတ်တာမဟုတ်ဘူးလုတ်တတ်တယ်ဒါပေမဲ့လုတ်လိုက်လို့တခုခုဖြစ်သွားရင်အစုခါမှာပြောခါမှာဆိုရဲစိုးရိမ်စိတ်ကအများလားရှိရဲ့အတွက်တိုးတက်တဲ့လောက်မတိုးတက်ဘူးဖြစ်နေတာပေါ့
မြမစိတ်ကမ်းတွေအပေါ်နိုင်ငံခြားယင်းနှိမ့်နှံမှုတွေတွန့်ဆုတ်နေရတာကစိတ်ကမ်းစီမံခန့်ခွဲမှုကအဓိကအဟန့်အတားဖြစ်နေတာလို့လဲဆယ်စုနှစ်နှစ်ခုကြာလုပ်ငန်းအတွေ့အကြုံရှိသူကပ္တိန်ဟင်နရီခင်မောင်ကအခုလို့ပြောပါတယ်
အဓိကကဘာဖြစ်တာလဲဆိုတော့ကျွန်တော်ကဒီနေရာမှာပြောပြချင်တာ investor တွေဘာလို့တုံးစုံတုံးစုံဖြစ်နေသလဲဆိုတာနံပါတ်1အဲ့ဒါအရင်ရေးကြည့်ရဗျအရင်ရေးကြည့်တာဘာလဲဆိုတော့မြမစိတ်ကအာဏာပိုင်ကခစ်ဆက်ဆက်ကလုပ်ခဲ့တဲ့ format တစ်ခုကိုမပြောင်းဘူးအဲ့ဒါဘာလဲဆိုတော့ကျွန်တော်ကသင်းမောကတ်မယ်ဆိုရင် coordinator သင်းမောဆိုရင်တော့သူကရှောက်ရတယ်ပေါ့ဗျာရန်ကုန်မှာ private ဟိုဟာတွေရှိတာပေါ့နော်ဟိုစိတ်ကမ်းတွေရှိတာပေါ့နော်အဲ့တော့private စိတ်ကမ်းတွေကိုကျွန်တော်ကကတ်ချင်တယ်ဆိုလို့ရှိရင် container demo တွေကတော့စိတ်အများကြီးပြဿနာရှိဘူးပထမကတ်ဖို့မှာတော့နည်းနည်းပြဿနာရှိတယ်ပြဿနာဆိုတာဘယ်လိုလဲဆိုတော့ရှောက်ရတင်ရတာတို့ဥပမာကျွန်တော် demo ကြည့်ယူလာမယ်ကျွန်တော်ဒီလိုမှာ MITT မှာကတ်ချင်တယ်အဲကတ်ချင်တယ်ဆိုလို့ရှိရင်ကျွန်တော်တင်ပြရတယ်အနာဖေကအနာပိုင်ကနေကောင်းပြီအဲ့ဒီ demo ကိုကတ်စီစည်းလို့ပြောလိုက်တယ်ဆိုလို့ရှိရင်တော့အဲနောက်နောက်အဲ့ဒီမှာတော့ဘာခက်ခဲမှစိတ်မရှိဘူးနောက်နောက်အများအားဝင်ထွက်သွားလာကတ်လို့ရတယ်ပြဿနာဘာရှိလဲဆိုတော့ bulgaria demo တွေ bulgaria demo တွေရဲ့ဒီမှာကတ်ချင်ပါတယ်ဆိုတာလေဒီမော့ပိုင်ရှင်၎င်းဒို့မဟုတ်ကျွန်တော်အေဂျင့်တွေရ၎င်းဆုံးဖြတ်ပိုင်နေမရှိဘူးဘယ်သူကလဲဆုံးဖြတ်ပေးလဲဆိုတော့မြမစိတ်ကအာဏာပိုင်ကလဲဆုံးဖြတ်ပေးတာအဲ့ဒီ concept ကြီးမပြောင်းမချင်းဘယ် investor မှမလာဘူ
းအာဏာပိုင်တွေဘက်ကစိတ်ကမ်းလုပ်ငန်းတွေမှာဒီမော့ကတ်တာကအစ
သေးစိတ်လိုက်ပြီးတော့စီမံခန့်ခွဲတာကြောင့်စိတ်ကန်းတွေရင်းနှီးမြှုပ်နှံမဲ့လုပ်ငန်းကြီးတွေအနေနဲ့ကိုယ်လုံငန်းအလုပ်ဖြစ်ရေးကိုယ်တိုင်ဈေးကွက်ထိုးဖောက်လို့မရတဲ့အခြေအနေဖြစ်နေတယ်ဒါကအဓိကအဟန့်အတားလို့လဲကပ္ပတိန်ဟင်နရီခင်မောင်ကပြောပါတယ
်ဆိုလိုတာဗျာရန်ကုန်မှာလာပြီးတော့စိတ်ကန်းစောက်မယ်ဗျာစိတ်ကန်းစောက်ပြီးတော့ဒေါ်လာတွေတန်းနဲ့ချီပြီးတော့အကုန်ပြခံမယ်ဗျာခံပြီးတော့စောက်ပြီးရခါကျတော့ကိုယ့်ရဲ့ကစ္စတမာကိုကိုယ်သွားရှာလို့မရဘူးမြမစိတ်ကန်းအနာပိုင်းကချပီးတဲ့ဒီမို့ပဲယူရတဲ့အနေအထားရှိတယ်အဲအဲ့ဒီမှာပြဿနာတွေအများကြီးရှိတယ်ဒါကြောင့်မြမစိတ်ကန်းကတိုးတက်တဲ့လောက်မတိုးတက်ဘူးကွာမြမစိတ်ဟိုကမြမစိတ်ကအနာပိုင်းကဘာပဲဖြစ်တယ်လဲဆို regulatory body ရဖြစ်တယ်ဝင်ရောက်ဆွတ်ဖြစ်နေတဲ့ body မဖြစ်တယ်ဘူးအဲ့ဒါဒီအားလုံးကလည်းခုနပြောတဲ့ social mindset ကနေလာလိုက်တဲ့ဟာကဒီနေ့ချင်းကြီးမြမစိတ်ကအနာပိုင်းကပြင်နိုင်တဲ့အနေအထားမှာမရှိဘူးခင်ဗ
ျဒေတာရင်းမှာစိတ်ကန်းဆိုင်ရာအနာပိုင်းတွေကလုပ်ငန်းရှင်တွေလိုက်နာရမယ့်ရေချောင်းဆိုင်ရာစီမင်းစည်းကမ်းတွေစိတ်ကန်းဆိုင်ရာစီမင်းစည်းကမ်းတွေကိုပဲကြည့်ချက်ဆောင်ရွက်နေတာလို့လည်းသူကပြောပါတယ
်။အဲသူကရှင်းတယ်ဥပမာနိုင်ငံတိုင်းနိုင်ငံသားမှာစိတ်ကန်းကိုလာဖွင့်တဲ့လူကသူ့မားကတ်သူ့ရှာတာပဲ။ဥပမာကျွန်တော်ကဥပမာဟိုဘောဟာချီဆန်ဝါပိုဂရုပေါ့ဗမာပြည်မှာအခုဝင်ထားတဲ့ဟာချီဆန်ဝါပိုဂရုဆိုတာ MITD လို့ခေါ်ပါတယ်ခင်ဗျာ။ကမ္ဘာမှာအကြီးဆုံးစိတ်ကန်းကိုစလုပ်ထားတဲ့လူပေါ့နော်။အဲကမ္ဘာမှာအကြီးဆုံးစိတ်ကန်းတွေကို operate လုပ်တဲ့လူတယောက်ဟာမြန်မာပြည်အပြင်မှာအစောဆုံးလာတဲ့ပုဂ္ဂိုလ်တွေမှာပါတယ်။အဲ့ဒါ MIDD ပေါ့အဲ့တော့သူဟာမလေးရှားနိုင်ငံမှာလောက်ရတဲ့ format နဲ့ရန်ကုန်မှာလောက်ရတဲ့ format ကတခြားစီပဲအဲ့တော့အခုသူကမလေးရှားနိုင်ငံမှာဆိုရင်သူ့ customer သူရှာတယ်သူ့ customer သူရှာရင်ဒီသင်မော့ဒီသင်မော့ကတ်မယ်သူ့ jet ဒီမှာကတ်မယ်ဆိုတော့သူ့ system ထဲမှာသူထည့်လိုက်တယ်ထည့်လိုက်ပြီဆိုတာနဲ့ဘယ် post ခုနပြောတဲ့စိတ်ကအနာပိုင်းကဝင်ရောက်ဆွတ်ဖက်လို့ကိုမရဘူးသူ့ကသူလာမယ်သူ့ကသူကတ်မယ်သူ့ကသူချမယ်သူ့ကသူပေါ်မယ်
မြမစိတ်ကန်းအနာပိုင်အဖွဲ့ဘက်ကတော့ဒီလိုမဟုတ်ပါဘူးတဲ့မြမစိတ်ကန်းအနာပိုင်အဖွဲ့ကဘာတွေလုပ်နေတယ်လဲဆိုတာကိုလည်းကက်ပတိန်ဟင်နရီခင်မောင်ကအခုလိုပြောပါတယ
်ဒီမှာကြတော့အဲ့လိုမဟုတ်ဘူးအဲ့ဒီတင်းမောက MIPT မှာကတ်မလားမကတ်ဘူးလားဆိုတာကိုမနေ့တိုင်းလုပ်တဲ့ဘတ်တင်ဂျီဂျီမှာဆုတ်ဖြတ်တာသူကအဲကျွန်တော်တို့ကတင်ရတာကျွန်တော်ဥမာကျွန်တော်ကကစတမာတင်းမောသွင်းလာတဲ့လူကလည်းကျွန်တော် MIPT ကတ်လို့ပါတယ်အဲဒါက MIPT ကလည်းပဲအဲခုနသူလဲကတ်ချက်ကတ်ခွင့်ရပါတယ်အဲသူကအဲ့လိုတင်တော့အခါကြတော့မှာခုနစိတ်ကအနာပိုင်းမှာရှိတယ် wedding meeting comedy ကနေလို့မှာအာဒီသင်းမောင်အချင်းလက်ပြကတ်စီကလေးအဲဒီကလေးကမကတ်ဘူးအများစုကတော့ apply လုပ်တယ်တို့တော့အဲ့ဒီ format ကိုကျွန်တော်ကမရှိသိကျွန်တော်လားမရှိဘာလို့ဘာလို့နောက်ဆုံးမိနစ်ထိကတ်ခွင့်ပေးတာမပေးတာရဲ့ authority ကိုဘယ်သူကခိုင်ထားလဲစိတ်ကအနာပိုင်းကခိုင်ထားတာအဲ့ဒါဘယ်နိုင်ငံမှာမှမရှိတော့ဘူးဒီနိုင်ငံတနိုင်ငံမှာပဲရှိတော့တယ်စိတ်ကအနာပိုင်းဆိုတော့သူ regulation တွေကိုသူပေးထည့်ရတယ်ဝင်လာတဲ့သင်္ဘောတွေ agent တွေပိုင်းရှင်တွေအားလုံးကသူချမှတ်ထားတဲ့အဲဒီခုနပြော navigational ဥပဒေရှိမယ်အခြားသတ်မှတ်ထားတဲ့ဥပဒေတွေကိုကျွန်တော်လိုက်နာမှာကျွန်တော်အဲဒီသင်္ဘောပိုင်းရှင်တွေတို့မဟုတ်သင်္ဘော agent တွေ charge ရတဲ့လုပ်ငန်းဖြစ်တယ်ဒီမြမစိတ်ကအနာပိုင်းကဒီလိုဝင်ဆွတ်ဖက်နေတဲ့များကာလပတ်လုံးဘယ်တော့မှ investor နောက်ထပ်လာမှာမဟုတ်ဘူးခင်ဗျာ
မြမစိတ်ကန်းတွေဖွံ့ဖြိုးတိုးတက်ရေးနောက်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေလက်တွန်နေရတဲ့အခြေအနေနဲ့လောက်ရကန်ရအဆင်ပြေချုံးမွေမှုတွေနဲ့ပတ်သက်ပြီးကက်ပတိန်ဟင်နရီခင်မောင်နဲ့ဆက်သွယ်မေးမြန်းထားတာတဲကနေကောက်နှုတ်တင်ပြခဲ့တာပါနောက်သတင်းပတ်မှာတော့စိတ်ကန်းတွေမဖွံ့ဖြိုးတာကြောင့်ပြည်သူလူထုအပေါ်မှာဘယ်လိုဓာတ်ရိုက်တည်ရမှုတွေရှိသလဲဆိုတာကိုတင်ပြပေးဦးမှာဖြစ်ပါတယ်
မတ်တေဂီထရဲ့စီဝါရေးကဏ္ဍကိုအင်ကာနေမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ကြရပါမယ်။ရုပ်ရှင်ကားတကားကိုစက္ကန့်ပိုင်းတွင်မှအစအဆုံးဒေါင်းလုဒ်လုပ်နိုင်တဲ့ဒီမြန်ဆန်းတဲ့ 5G အင်တာနက်ကွန်ရက်ဝန်ဆောင်မှုကိုကမ္ဘာပေါ်မှာပထမဆုံးစတင်လိုက်ပြီလို့တောင်ကိုရီးယားနိုင်ငံကကြေညာပါတယ်။တောင်ကိုရီးယားနဲ့တနေ့တည်း 5G ဝန်ဆောင်မှုပေးခဲ့တဲ့အမေရိကန်ကဆက်သွယ်ရေးလုပ်ငန်းတစ်ခုကတော့သူတို့ကသာ 5G ဝန်ဆောင်မှုကိုကမ္ဘာပထမဆုံးပေးတာလို့ဆိုပါတယ်။ဘလို့ကြောင့်အခုလိုအငင်းပွားစရာဖြစ်နေသလဲဆိုတာကိုမဆုမြတ်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်အမြန်တကအမြန်ဆုံး 5G အင်တာနက်ကွန်ရက်ဝန်ဆောင်မှုကိုလေကမ္ဘာပေါ်မှာပထမဆုံးပေးနိုင်တာကသူဟုတ်တယ်ကိုဟုတ်တယ်နဲ့တောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကြားအငင်းပွားနေပြီကိုသားညုံကြီး ဟုတ်ပါဗျာဒီကိုရီးယားကလက်ကင်ဖုန်းဆက်သွယ်ရေးကုမ္ပဏီတုံးခုကဖိုက်ဂျီဝန်ဆောင်မှုကိုစတင်လိုက်ပြီဆိုတဲ့ဧပြီလ3ရက်နေ့တနေ့ထဲမှာအမေရိကန်ကဗိုင်းရပ်စ်စတွယ်ကုမ္ပဏီကလည်းဖိုက်ဂျီစပြီဆိုပြီးတော့ကြေညာတယ်မဟုတ်လားမသိမှာမဟုတ်ရုပ်ရှင်ကားတကားကိုစက္ကန့်ပိုင်းအတွင်းမှာလည်းအစားဆုံးဒေါင်းလုဒ်လုပ်နိုင်လာအောင်ကိုမြန်တယ်လို့ဆိုရဲ
ဖိုက်ဂျီအင်တာနက်ကွန်ရဲ့ဝန်ဆောင်မှုကအကျိုးအမြတ်အများကြီးရတဲ့ကိစ္စလေတကယ်တော့တောင်ကိုရီးယားမှာဒီဆမ်ဆုံးရဲ့ဖိုက်ဂျီစမတ်ဖုန်းဂယ်လက်ဆီ S10စရောင်းတဲ့ဒီဧပြီလ9ရက်နေ့တည်းမှာဖိုက်ဂျီဝန်ဆောင်မှုကိုစမယ်လို့ကြေညာထားတာဒါပေမဲ့နှစ်ရက်သောပြီးတော့ဧပြီလ3ရက်နေ့မှာစလိုက်ပြီဆိုပြီးတော့ကြေညာခဲ့တာပဲကိုသားညုံရဆောက်ရဲစုကလည်းလူသိများတဲ့နာမည်ကြီး6ယော
ြင်ပေါ်မှာအလှစကိတ်စီးတဲ့အိုလံပစ်ဆုရှင်ကင်မြူနာရဲ့ e-sports ကစားသမားနာမည်ကြီးတစ်ယောက်ရဲ့နောက်မတန်စွမ်းတဲ့ဒီရေကူးချန်ပီယံတစ်ယောက်ရဲ့ SK Telecom ရဲ့ဒီအမာခံပရိသတ်တစ်ယောက်ရဲ့စုစုပေါင်းအကျော်အမော6ယောက်ကိုပထမဆုံး 5G ရဲ့ဝန်ဆောင်မှုပေးလိုက်ပြီးဆိုတာကို April 3ရက်နေ့ည7နာရီမှာဒီ SK Telecom ကုမ္ပဏီကကြေညာတယ်ဧပြီလ5ရက်နေ့မှာတော့အများပြည်သူတွေဝန်ဆောင်မှုတွေကိုတကယ်ပေးပါတယ
်။အမေရိကန်မှာ Verizon ကုမ္ပဏီကလည်းကြိုသိပေးထားတာတက်ကိုတပတ်ဆော်ပြီးတော့ဧပြီလ3ရက်နေ့မှာပဲ Chicago နဲ့ Minneapolis မြို့နှစ်မြို့မှာ 5G ဝန်ဆောင်မှုပေးတယ်ဆိုပြီးတော့ကြေညာတယ်ဗျ။ ABC သတင်းကအတိအကျတွက်ထားတာကတော့56မိနစ်ပဲချားတယ်တဲ့။ Verizon ကြေညာတာကဒေသစံတော်ချိန်မနေ့7နာရီ။အဲဒါကြောင့်မလို့ဒေသစံတော်ချိန်နဲ့ပြောမယ်ဆိုရင်တော့အမေရိကန်မှာ Verizon ကုမ္ပဏီကမနေ့7နာရီမှာကြေညာတာမှုလို့ 5G စတာပူဆော်ပါတယ်။SK Telecom ကုမ္ပဏီကတော့ကိုရီးယားစံတော်ချိန်ည7နာရီမှကြေညာလို့နောက်ကျတယ်ဆိုပြီးတော့ငင်းပွားမှုတွေလည်းရှိနေတာမှဆင်းရဲမွား
ပြောရမယ်ဆိုရင်ဒီလက်ရှိရှိနေတဲ့ Internet ဆက်သွယ်မှုထက်ကိုအစရာနဲ့ချီပုံမြန်တယ်လို့ဆိုရဲ 5G ဝန်ဆောင်မှုကိုပထမဆုံးပေးနိုင်တယ်ဆိုရင်နိုင်ငံအတွက်ဂုဏ်ရှိတဲ့နိုင်ငံရဲ့ဤပညာနဲ့ဆက်သွယ်ရေးလုပ်ငန်းတွေဘလောက်တောင်ရှေ့ပြေးနေတယ်ဆိုတာကိုဂုဏ်ယူပြောစရာဖြစ်လို့ 5G ကွန်ရက်တွေကိုအမြန်ဆုံးစဖို့အစိုးရတွေကိုယ်တိုင်ကတိုက်တိုက်တွန်းတွန်းလုပ်နေကြတာရှင်
တောင်ကိုရီးယားမှာဆက်သွယ်ရေးဆိုင်ရာအာဏာပိုင်တွေကဆက်သွယ်ရေးဝန်ဆောင်မှုနဲ့ပတ်သက်တဲ့စီးမျဉ်းစည်းကမ်းတွေကိုမြင်းမြန်ဆန်ဆန်ပြင်ဆင်ပေးလိုက်တာကြောင့်မလို့ 5G ဝန်ဆောင်မှုကိုကြိုပြောထားတာတည်းရပ်ဆိုးပြီးတော့စတင်နိုင်ခဲ့တာလို့ Britain ထုတ် Guardian သတင်းစာကြီးကမှရေးပါတယ
်။ 5G ကိုရက်တွေကိုစီးပွားဖြင့်ဝန်ဆောင်မှုပေးနိုင်ဖို့ဒီအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေပူးပေါင်းဆောင်ရွက်ခဲ့တာမို့တောင်ကိုရီးယားကကမ္ဘာမှာပထမဆုံး 5G ဝန်ဆောင်မှုပေးနိုင်တဲ့နိုင်ငံဖြစ်ခဲ့တဲ့သတင်းအချက်အလက်နဲ့ဆက်သွယ်ရေးပိုင်းမှာတောင်ကိုရီးယားကထိတ်တန့်ဖြစ်တယ်ဆိုတာထပ်ပြီးတော့တက်သေးပြနိုင်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဒီသိပ္ပံနဲ့ဤပညာဝင်ကြီးရောင်ယွန်မင်းကဂုဏ်ယူစွာနဲ့ပြောခဲ့သေးတယ်ကိုသားညုံရဲ့
တကယ်တော့ဒီမြန်လုံးမြင့် Internet ဆက်သွယ်ရေးပိုင်းမှာတောင်ကိုရီးယားကရှေ့ပြေးနေတာကတော့ငြင်းမရပါဘူး Verizon ကုမ္ပဏီအကြီးအကဲတယောက်ဖြစ်တဲ့ Kevin King ကတော့အမေရိကမှာကိုရီးယားမှာလိုမျိုးကြော်ကြားသူ6ထဲမဟုတ်ဘဲနဲ့မြို့နှစ်မြို့မှာဘသူကမဆို 5G ဝန်ဆောင်မှုပေးနိုင်အောင်စခဲ့တာလို့ဆိုပြီးတော့သူတို့ကမှအများပြည်သူအတွက်ဝန်ဆောင်မှုကိုတကယ်စပေးတာလို့ဆိုပါတယ
်ဒီလိုအပြိုင်ဆိုင်ပြောပြီးတော့အငင်းပွားမှုကတော့ဆက်ဖြစ်နေဦးမှာပဲရှင်ထူးတာကတော့ဒီအခုလိုမျိုးကမ္ဘာပထမဆုံး 5G ဝန်ဆောင်မှုပေးနိုင်တယ်လို့ဆိုတဲ့နေရာမှာတရုတ်ကဝင်မပါတာပဲဒီတရုတ်နည်းပညာလုပ်ငန်းတွေက 5G ကွန်ရက်အတွက်ကိုအကြီးအကျယ်ကိုရင်းနှီးမြှုပ်နှံပြီးတော့ကိုလုပ်နေတာဟွာဝေးကုမ္ပဏီဆိုရင်ဒီ 5G ဆက်သွယ်ရေးကိုရက်ဖြစ်တဲ့နေရာမှာတုံးတဲ့ပစ္စည်းတွေထုတ်တဲ့အပိုင်းမှာဆိုရင်ထိတ်တန့်ရောက်နေတယ်လို့တော့မှပြောလို့ရတယ်
။ 5G ကျိုးမဲ့မြန်လုံးမြင့်စနစ်ကိုအဆင့်မြှင့်ဖို့အပြိုင်ဆိုင်စူးစမ်းနေကြတဲ့နိုင်ငံတွေထဲမှာတော့လောလောဆယ် 5G နဲ့ပတ်သက်လို့မူပိုင်ခွင့်မှတ်ပုံတင်ထားတဲ့အမျိုးသားနဲ့တွေ့လို့ရှိရင်တရုတ်နိုင်ငံကရှေ့ပြေးပါတယ်။ Guardian သတင်းစာကြီးရဲ့ဆောင်းပါးအရဆိုရင်တော့တရုတ်ကမူပိုင်ခွင့်မှတ်ပုံတင်ထားတဲ့ 5G ဆိုင်ရာအမျိုးပေါင်း 3,400 ရှိပါတယ်။ Huawei ကုမ္ပဏီတခုတည်းကမှတ်ပုံတင်ထားတာ 1,529 မျိုးတဲ့ဒုတိယလိုက်တာကတောင်ကိုရီးယားနိုင်ငံကပါမူပိုင်ခွင့်လုပ်ထားတဲ့မျိုးပေါင်း2050ခုရှိပါတယ်တတိယကတော့အမေရိကပါအမေရိကန်ကုမ္ပဏီတွေစုစုပေါင်းမူပိုင်ခွင့်မှတ်ပုံတင်ထားတာ1368ခုရှိတယ်လို့ Guardian သတင်းစာကြီးထဲမှာပြောထားပါတယ
် Huawei ကုမ္ပဏီရဲ့ပစ္စည်းတွေကတစ်ဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့ဆိုပြီးအမေရိကန်အစိုးရကဆွဆွဲပြီးတော့ Huawei ရဲ့ 5G ကွန်ရက်ဖြတ်တဲ့ပစ္စည်းတွေမသုံးဖို့တိုက်တွန်းနေပေမဲ့လည်းမြန်မာနိုင်ငံအပါအဝင်ဒီအာရှဥရောပနဲ့အာဖရိကတိုက်နိုင်ငံတချို့မှာတော့ Huawei ကိုတုံးနေကြတာပဲ 5G ကွန်ရက်ဖြတ်တဲ့ဆက်တွေတွေမဟုတ်ပါဘူးလက်ကန်စမတ်ဖုန်းတွေကလည်းတုံးတဲ့သူတော်တော်ကိုများတာပါ American အစိုးရပြောနေသလို data လုံခြုံရေးအတွက်စိတ်မချရဘူးဆိုတာမဟုတ်ပါဘူးလို့ Huawei ကုမ္ပဏီကတော့ခိုင်ခိုင်မာမာညင်းထားပါတယ
် Huawei ပါဝင်ဒီ 5G ကွန်ရက်နဲ့ချိတ်ဆက်သုံးနိုင်မဲ့ 5G စမတ်ဖုန်း10မျိုးကနေအမျိုး20လောက်ခုနှစ်ထဲထွက်ဖို့ရှိတယ်လို့ Market Watch ဆိုတဲ့ဒီဈေးကွက်ဆိုင်ရာ online သတင်းကပြီးပါတယ် 5G ဝန်ဆောင်မှုကိုသူရင်စတယ်ကိုရင်စတယ်လို့အမေရိကနဲ့ဒီတောင်ကိုရီးယားညင်းပွားနေပြီမဲ့နှစ်နိုင်ငံလုံးကတနင်္ဂနွေအတိုင်းတာနဲ့ခြေခြေပြန့်ပြန့်ဝန်ဆောင်မှုပေးနိုင်တာမျိုးတော့မဟုတ်သေးပါဘူးမလား
အခု2019ခုနှစ်မတိုင်ခင် American Madi, Mubang, Tongs and Mapin, and Bodre, American Folk Omni Riga, Kaman Piensinizare, Tangoria Gadi, 5G Winsam Musage, Vilusure, the Adiga Folk Omni, Tonguaro, Akuni Magongingu, Mubang, Shisan, Namu Mapin, and Melu Piotarabeshe.
Uyopa, 5G Winsam Musantani, Chuning and Nigale, a Piwa Winsam Mugu, Mianzo Pin and Jabu, Juzani Javare. Japaning Amasu in Natalna said to Ju Ulampi and me, 5G Winsam Mugu, Tanangalong Piwa, Pin and Mu, Nijare, Masimamoa. The internet set the move by Ma Kute Sabo Miazwa Bumian Dome, Faichi Jume Sedis Negani, Jumia Nyaji Yana Messiway Lunganugale, Neram Hobo.
Nyanye do artificial intelligence Nibinya Vine Sine Lunganui, the Sayo Bansaya Lunganui, Sever Saya Winsamu Lunganui, Pyobi Lunganui, the Media Lunganui, Miaji Ma Miaji Gudanya Uya, 5G internet Gonyago, Donet, a Chengong Tatare. A chain at the Pieni, Berunga Mane, Matura, a trade of Yasi Mesobiro, 5G phone the Drigo, Webo, 5G Satoy, Wisamu Tedrigo, Upgrade Lopo, a Kurega, Jonah Nidare, phone communicale, Maneva Ocean.
Masumiamo season disappeared at Blockari Jodamia season Chaparishin, a Kuma Eta Najo season disappeared.
ตัดแต่งยังตรึงว่ากูเลยน่าสนใจอ่ะมาชิมเรียนมาว่าชิมอารมณ์สิเลยเดี๋ยวชิมพอว่าจะว่าดีที่ทำให้ตัดแต่งยังตรึงแล้วมารอบยิ่งมาในงานยุคชินเนี่ยกีตาร์ล็อกมาเนี่ยไม่จอยเดี๋ยวเราจะเอาเนี่ยสุรอดเดียวเย็นเต้นเต้นเหี่ยวเล่นจะดีกว่าจ้าจ้ายามาว่า
ปีนี้ปอนะเอากูยูเซนเนี่ยปัจจุบันนี้ตัวยูซาร์ส่วนแรกที่ตัวเราเยอะจะเด่นอย่างนี้ตัวละเนี่ยตัวตัวละเพียงกูมันเป็นอาชีพสินค้าที่ใช้ใช้ปุ่นมาจากกว่าที่สุดแล้วปุ่นก็จะมีรายได้จากเลยจะอะไรอารมณ์ว่าที่ยูเซนมาอารมณ์ก็จะถ้าเอาจุดนั้นเดียวได้หมดก็นะก็ยูเซนมาอารมณ์ก็จะเข้าในเนี่ยเล่นจะได้ปอนะเอากูเอาลูกชิ้นนี้ด้วยจะสูบเยอะดาเอากาวเนี่ยลาลาเลยปอนะ
ก็ยังยืนยันเลยเออเนี่ยยังยืนยันเลยทุกคนยืนยันเลยเนี่ยเดี๋ยวเนี่ยมาอยู่ชิโนกามาเป็นรูมิโอรูเอชเอชินีบาลีก็จะรู้กันเลยยุคเช่นปั๊มมุ่งมุ่งเนี่ยมันยังมาทิ้งว่าอันนี้เนี่ยเราดำอยู่อันนี้เนี่ยนับว่าโปรเฟชชั่นยุคเช่นโปรเฟชชั่นเนี่ยเนี่ยจะเราเออมาคอสตูมดีไซน์เรื่องมิวรีอาร์ตเดเรคชั่นเรื่องมิวรีเออทาริมิชิวทาริมิชิเอเดจังเลยเราลูกสาวหรือว่ามิชิว บางคนจะมาทำเรื่องสาธารณะเนาะแต่ช่วงโปรดิวเซอร์สุดเลยเอ็ดเวอร์เจนชิลป์เนาะโอ้สคริปต์ว่ารู้สุดเลยหรือเปล่าโอ้สคริปต์ดอกเตอร์ว่าทาริมิชิลป์ส่วนไอ้ที่มันชีดาว่าเป็นโอ้เวลาก็มาทิ้งอ่ะอันนี้นี่เลยจริงๆนะมันเนาะส่วนไอ้ที่เราดีก็อันนี้จะเรียนอะไรเลยลูเอ้าปอบพี่เราเนี่ยจะว่าเป็น เออดูแลในเนื้อส่วนอะไรคุณภาพดีกว่าเราในเรื่องนี้ไหมเกี่ยวกับเราหูนั่งกันทำมาเลยที่ลูกเรียนรู้อันนี้อะไรบ้างที่เราไม่รู้ที่นั่งเสียงเราอัดเราอัดเรื่องอะไรตัวเราคุยเรื่องเดียวกูว่ามันชีวิตส่วนหนึ่งที่เจเน่เราโอ้กองเราได้ด่าไปแต่ยังมีด้วยตัวเราเสียด้วยส่วนไอ้เกี่ยวกับเราไอ้ ไซต์ว่าเนี่ยมันง่ายดูดิโปรดิวเซอร์ช่วยรู้เรื่องบีบีเอ็มชีวิตนะโปรดิวเซอร์เลิกกูได้แต่เนี่ยซีซันดูเยอะแต่ไรแต่เยอะน่าดีสุดแมเนจเจอร์ค่อยวิ่งเลิกใจส่วนอะไรอยู่ประมาณเนี่ยว่าเกี่ยวกับไดเรคเตอร์ก็นึกดีนะนึกดีเอาไว้อายุสั้นมันก็ยูจะซีซันได้บางอย่างเลยเดี๋ยวเนี่ยถ้าจะเราเนี่ยดีอย่างไรอย่างอันนี้ว่าบอกส่วนโอ้แต่แกชุดนี้นะก็ถ้าเราอยู่กับมันเนี่ยที่อันนี้จะกูตีวิ่งที่เนี่ยเราจะประสานตรงมาไหม ို့ကျွန်တော်ပြောနေတဲ့ကုမ္ပဏီရှိတယ်အဲ့ဒီကုမ္ပဏီဆိုရင်ကျွန်တော်ဟိုတောင်းဆိုတာပေါ့နော်အဲ့ဒါပရိုဂျက်တော့ထားရမယ်ဟိုအားဒရိုက်တာထားရမယ်စသဖြင့်ပေါ့နော်အဲ့ဒါတော့ကြံသုံးရမယ်ပေါ့နော် မစကရစ်ဆိုလဲစကရစ်တော့ကဘာလို့ထားတဲ့နည်းအဲ့လိုပေါ့အဲ့လိုပဲတောင်းဆိုရမှာပေါ့တကယ်ကောင်းနေနေစဉ်းတော့လေဒီနေ့စားစားပြီးတော့ကျွန်တော်နိုင်ငံလုံးနဲ့စစ်ပွဲရေးဖြစ်နေရတယ်ပြီးတော့ငင်းငယ်ရပါသေးတယ်လို့ဆုတောင်းပါတယ်ပြီးတော့စီးပွားရေးရလည်းဆွေးကြီးကောင်းပါသေးလို့လည်းဆုတောင်းပေးပါတယ်ဒါအခြေခံကြရတော့ပါကျွန်တော်အခုဆိုရင်စီးပွားရေးခြေနေရတော်လေးရုံရင်းပြီးတော့တော်တော်ရုံးကန်နေရနေထားမှာတွေ့ရပါတော့ကျွန်တော်ချာစီးပွားရေးလုပ်နေတာကြတော့ဒီစီးပွားရေးပြဿနာတို့ရောဒီပြည်စစ်ပွဲကပ်ပေးတွေရောဒီကျွန်တော်တို့ဒီလိုပေါ့သဘာဝပြောင်းနေပြီပေါ့နော်အလုံးမနေရန်ပူနေတာလေးဆက်ပြီးတော့ရန်နေလွတ်မြောက်ပြီးတော့တော်တော်လေးဆင်းနေကြပါတယ်လို့ဆုတောင်းပေးချင်ပါတယ
်ရောသမားအမွေတချင်းနေနဲ့နာမည်ကြီးတဲ့ hip hop ဆိုတော့ကိုသားဆိုကတော့နှစ်သက်အတွက်ဆုတောင်းပေးနေလူငယ်တွေအနေနဲ့တိုးတက်တဲ့ online နည်းပညာကိုအသုံးပြုလို့နိုင်ငံတကာကနေတင်ယူလို့ရတာတွေတင်ယူမှတ်သားပြီးတော့ကိုဖာကိုလည်းတိုးတက်အောင်ပြင်ဆင်ထားကြတာနှစ်သက်မှာမြင်ချင်ပါတယ်လို့ပြောသွားတာပါ
အမကြီးမှာ internet ကိုကတော့ baba facebook ကနေသင်အိမ်မှာ link တွေရှိရဲအတင်ပြပေးတဲ့ link တွေ client ပတ်သက်တဲ့ link တွေအဲ့ဒီ link တွေကသင် educate self educate လုပ်ရင်းနဲ့ဒီချုပ်ပြမှုတွေကိုရှင်းပြနိုင်မယ်ဆိုတော့ကျွန်တော်တွေ့ရဲအဓိကအဖြစ်ဟိုမြန်မာပြည်ရလူတွေနဲ့အဓိက youtube တို့စသဖြင့်ဒီဘုဒ္ဓအများသာပေးတဲ့ website တွေကိုသွားဖို့လိုအပ်နေရပါတော့ဒါပြင်အဓိကအဖြစ်စာဖတ်အားလေးတိုးတက်စေချင်တယ်စာဖတ်အားများခြင်းအဖြစ်လည်းမြန်မာလိုရောနောက်ပြောအင်္ဂလိပ်လိုရောကျန်တဲ့အချင်းဒီ crime တွေဒီလိုမျိုးတက်စီကပေးတွေစသဖြင့်တော့အများစုကနေပြတ်မြောက်နိုင်တယ်အဲရှောင်းသိမ်းနိုင်တယ်လို့ယူဆပါလားကြောင့်လင်းငယ်နဲ့တူတူစာဖတ်ကြပါလို့လည်းဒီကောင်းလိုက်ပါလေ
麦伊丹娜就是真正被你的特战样子的老公拿生给家了吧是那苦度用机啊是真够拿生家了吧没 American 那个哈巴德克多也变家的苏呢比度也也是蛮看过母马哈伯也是比 UNESCO 也 World Top 10 Digital Innovation Award 苏七年看亚度马拉拉文章过မလလဝင်းရဲ့ယုံကြည်ရာကိုနားဆင်ကြရမှာဖြစ်ပါတယ်။ Google ရဲ့တီထွင်မှုဆိုင်ရာပညာသင်ဆုနဲ့ Silicon Valley မှာနည်းပညာလုပ်ငန်းတွေလေ့လာခဲ့ပြီးတဲ့နောက်360ဒီဂရီနည်းပညာကုမ္ပဏီထူထောင်သူဒေါ်လလဝင်းပါကိုယုံကြည်တယ်လဲဆိုတာကိုမျှဝေပေးထားပါတယ်။မမိုးဗျူကစီစဉ်တင်ဆက်ထားတာပါရှင်။
မင်္ဂလာပါကျွန်တော်ယုံကြည်ရာကျွန်တော်တို့တမျိုးသားလုံးအတွက်နောက်ထပ်ဒေါ်လာရေးတစ်ခုတိုက်ဖို့ရှိပါသေးတယ်။အဲ့ဒါကတော့ပညာရေးဒေါ်လာရေးပါ။ကျွန်တော်တို့ချစ်တဲ့မြန်မာပြည်ကိုတကယ်ကိုခိမိဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီနိုင်ငံတော်တစ်ခုအဖြစ်သင်ကူးပြောင်းနိုင်မှုဆိုရင်ပညာရေးပြည်ပြောင်းလဲမှုကအရန်ကိုအခြေခံကြတဲ့လိုအပ်ချက်တစ်ခုလို့ယုံကြည်မိပါတယ်။အနာရှင်ဆိုးရွားလက်ထက်မှာအလွတ်နှုတ်တိုက်ကြမှတ်မှုကိုအလွန်မင်းအသာပေးခဲ့တဲ့ပညာရေးဖြစ်ခဲ့ရပါတယ်။ဘလို့သင်ကူးပြောင်းရမှာလဲဆိုတော့အင်္ဂလိပ်လိုဆိုရင်တော့ stage on the stage model ရှိရနေပြီးတော့ဆရာကတင်ပေးတပည့်ကမှတ်သားပြီးတော့ခုပြီးခတ်ပြီးဝါစာရုံအစင်းနဲ့ပြင်ပေးထားတဲ့အလွတ်ကျမှတ်တဲ့စနစ်ကနေပြီးတော့ guide on the site model ကိုပိုင်စဉ်းစားတွေးခေါ်သုံးသပ်ပြီးပြဿနာကိုဖြေရှာနိုင်တဲ့နည်းအဖြစ်ကြောင်းလဲရမှာပါစာမေးဝဲစနစ်ဆိုရင်လည်းအရင်ကလိုလွတ်နှုတ်တိုက်ကျမှတ်တဲ့စနစ်ကနေပြီးတော့ခစ်စနစ်နဲ့ပျော်ညီတဲ့စနစ်ဖြစ်ပြုပြင်ကြောင်းလဲလိုပါတယ်ဥပမာအားဖြင့်ပြမလူပေါင်ဖွဲ့စည်းမှရှိနေတဲ့ပြဿနာတွေကိုဖြေရှာတဲ့စနစ်သို့မဟုတ်ကျွန်တော်တို့ clay တွေရဲ့တီထွင်နိုင်တဲ့စွမ်းရည်တွေကိုမြင့်တင်ပေးတဲ့ project based learning problem based learning စနစ်တွေနဲ့ပြုပြင်ပြောင်းလဲမယ်ဆိုရင်တော့ကျွန်တော်တို့ခင်မီရဲ့ပညာရေးစနစ်ကိုရောက်သွားနိုင်မှာဖြစ်ပါတယ်။ digital native တွေအတွက်စာသင်ပညာရေးကအရင်တော့ရေးဖတ်အတွက်လို့ခေါ်တဲ့ခေဟောင်းအတုံးလုံးကနေပြီးတော့ကျွန်တော်တို့ခေတ်သစ်အတုံးလုံးတက်မှဖြစ်တော့မှာပါ IT internet အင်္ဂလိပ်စာလို့ပြောလို့ရပါတယ်နိဒိညာရေဝန်ကာလမှာမွေးဖွားလာတဲ့ကလေးတွေကိုဘဝအတွက်အကောင်းဆုံးပြင်ဆင်ပေးရမှာကျွန်တော်တို့အရင်တော့လူမျိုးစောက်ပဲဖက်ဖုန်းမသုံးနဲ့လို့တားလို့မရတော့ပါဘူးကျွန်တော်တို့မိဘတွေကကလေးတွေကိုဘဝအတွက် future ready kids ဖြစ်ဖို့အားလုံးမျှော်လင့်ထားကြတာပါအဲ့အတွက်ဒီကမ္ဘာလုံးကဖုန်းတွေ tablet တွေ computer တွေနဲ့လေ့လာနေတဲ့အခါမှာကျွန်တော်တို့ကဖုန်းတွေ tablet တွေကိုဘယ်လိုမျိုးစနစ်တကျစီကံတကျပညာရေးအတွက်သုံးသင့်ကြောင်းသင်ပေးဖို့တာဝန်ရှိလာပါပြီ။အဲ့အတွက်လည်းကျွန်တော်တို့360 app ကနေပြီးတော့မြန်မာနိုင်ငံပညာရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့နိုင်ငံလုံးကចောင်းသားចောင်းသူမိဘစီရတဲ့အခမဲ့သုံးနိုင်အောင်သင်ရိုးသစ်နဲ့အညီခင့်နဲ့အညီရဲ့သင်ထောက်ကူ mobile application တွေကိုထုတ်လုပ်ပြီးပြည်သူနဲ့မိဘပြည်သူတွေလက်ထက်ထဲကိုအစင်းနဲ့ဖြစ်လို့နေပါပြီ။အထူးအဖြစ်ပြောရရင်တော့ကျွန်တော်တို့တစ်မျိုးသားလုံးတိုက်စီရနောက်ထပ် online တစ်ခုရှိလို့နေပါတယ်။ဒါကတော့ပညာရေးဒေါ်လာရေးပါဒီဒေါ်လာရေးကိုကျွန်တော်တို့360ရက်နဲ့တူမိဘပြည်သူចောင်းသားចောင်းသူဆရာဆရာမတွေနဲ့ចောင်းဥတွေအားလုံးဝင်ပါပြီးတော့ဝိုင်းကူပြီးတိုက်ပေးဖို့ကျွန်တော်တို့ဘက်ကမြစ်တာရခင်ချင်ပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်ဟုတ်ရှင်ပါခင်ဗျာဒီမှာနှစ်ခုအကြာတကြံသူပြတော့ရန်ကုန်ကြားဆိုရှင်ဟိုးအစဉ်ဆက်ကလေးကတန်ကျန်းနဲ့တွဲဖက်လာခဲ့တာပါလူဖွဲ့စည်းမှဖြစ်ပျက်နေတဲ့ပုံကျိတ်တောင်ရှိသူတွေရဲ့ဟာခွက်အားနည်းချက်တွေကိုချစ်စရာကောင်းလို့တရော်လောင်ပြောင်တဲ့ဝေဖန်မှုဒလိလိုမျိုးဖြစ်လာခဲ့တာပါဒီအတွက်လည်းအရင်အာဏာရှင်ခေတ်မှာဆိုလို့ရှိရင်တန်ကြဖွဲ့တွေကြံပြီးပြီဆိုရင်အချုပ်ထဲရောက်တဲ့ဘဝတွေရှိခဲ့ဘူးပါလေဒါပေမဲ့လည်းလူထုကရွေးချယ်တဲ့ဒီမိုကရေစီရသအစုကလက်ထက်မှာကြံတန်ကြတွေကိုစင်စစ်မတင်ရင်ခွင့်မပြုနိုင်ဘူးဆိုတဲ့အဖြစ်ကတော့စမ်းပါတယ်အခုနှစ်ရန်ကုန်ကြံမှာကြံတန်ကြတွေကိုခွင့်ပြုမိနေရလို့ရှိရင်စင်ပေါ်ဖြိုပြခွင့်မပေးတဲ့အပေါ်သရရှင်တွေဘယ်လိုယူဆပါလဲလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယူဆချက်ကိုယ့်ရဲ့မိကုန်းတွေကိုစားလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA ပြမဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြတဲ့သရရှင်တွေကိုကြိုဆိုပါရစေ။
နဖန်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုတော့တနင်္လာနေ့ညထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ယှက်မှုနဲ့ပတ်သက်တဲ့အစီရင်ခံစာကိုရှေ့နေချုပ်ကအခုရက်ပိုင်းလူသိရှင်ကြားထုတ်ပြန်ဖို့ရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကသူ့ဘက်မှာအမှားတစုံတရာမလုပ်ခဲ့တဲ့အတွက်အဖြစ်ကလွတ်တယ်လို့ထပ်မံပြောကြားခဲ့ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာရောမော်လာထုတ်ပြန်တဲ့အစီရင်ခံစာကိုအခြေခံပြီးကောက်ချက်ဆွဲထားတဲ့ရှေ့နေချုပ်ဝီလျံဘားကပါရုရှားနဲ့ပူးပေါင်းကြံစီခြင်းဥပဒေကိုနှောက်ယှက်ဟန်ထားခြင်းမရှိဘူးလို့ပြောထားပြီးသားဖြစ်တယ်လို့သမ္မတကတွစ်တက်လူမှုကွန်ရက်ပေါ်မှာဒီကနေ့ရေးသားခဲ့ပါတယ်ဆူဒန်နိုင်ငံခါတွန်းမြို့တော်ကစစ်ထာနာချုပ်အပြင်ဘက်မှာထိုင်းသပိတ်ရမောက်နေကြတာကိုဖြိုခွင်းဖို့ကြိုးစားမောင်းမှုတွေရှိနေတာကြောင့်ဆန္ဒပြသူတွေကိုထောက်ခံသူတွေအနေနဲ့လာရောက်စုဝေးကြဖို့အတွက်ဥဆောင်သူတွေကဒီကနေ့လှုံ့ဆော်စည်းရုံးနေပါတယ်။အာဏာသိမ်းထားတဲ့စစ်အစိုးရအနေနဲ့အရသာအစိုးရလက်ကိုအာဏာချက်ချင်းလွှဲပြောင်းပေးဖို့အတွက်ကိုလည်းဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်။ဂျပန်နိုင်ငံမှာ2011ကဆူနာမီနဲ့ငရင်တန်းကြောင့်ပျက်စီးခဲ့တဲ့ဖူကူရှိမားကနျူကလ িয়ার ဓာတ်ပေါင်းဖို့တုံးကူတွေကတခုရဲ့လောင်စာချောင်းတွေကိုဖယ်ရှားတဲ့လုပ်ငန်းတွေစတင်နေပါပြီ။ဓာတ်ပေါင်းဖို့တွေကလောင်စာချောင်းပေါင်း566ခုကိုဖယ်ရှားဖို့နှစ်နှစ်အထိကြာနိုင်တယ်လို့ TEPCO ကုမ္ပဏီကခန့်မှန်းထားပါတယ်။ဓာတ်ပေါင်းဖို့တွေမှာရေဒီယိုဓာတ်တတိကျအစင်းမြင့်နေစေဖြစ်တာကြောင့်မီတာ900လောက်အဝေးမှာရှိနေတဲ့အခန်းကနေအဝေးထိန်းဆက်တွေနဲ့လောင်စာချောင်းတွေကိုဖယ်ရှားနေရပါတယ်။ဗင်နီဇွေလာပြည်သူတွေအနေနဲ့တိုင်းပြည်ကိုထိခိုက်အောင်လုပ်နေတဲ့မဒူရိုအစိုးရရဲ့လုပ်ရက်တွေကိုနောက်ထပ်ကြာကြာတီးခံတော့မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကတောင်အမေရိကန်နိုင်ငံများသွားတဲ့ခရီးစဉ်မှာပြောကြားခဲ့ပါတယ်ရှင်
တနင်္လာနေ့ညပဲနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကြေအကျကိုမဆုမြတ်မုံပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမဆုမုံဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အိုင်ဒန်ဦးရကူဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00အထိအစီအစဉ်စဆောင်ကိုအတန်လွှင့်ခြင်းပြပေးခြင်းည10:00နာရီကနေ17:00အထိလိုင်းတော်မီတာ20ငါး30နှင့်လိုင်းလာမီတာ190ကနေ95ပါတယ်ဗီဒီယိုသောတာရှင်များန This program has come to you from the Voice of America, Washington.